Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2015ခုနှစ်ဇန်နဝါရီလ22ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 32 kHz 633ည line to meter 40 kHz 0433ညနဲ့ line to meter 48 kHz 6185တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တို့ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့အတွက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်ကျွန်တော်ရောအောင်ပါဒီမနေ့ခင်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တွေ့ကြညာပေးမှာပါနိုင်ငံတော်အခြေပြမေကွန်းပြောဆိုပြီးနောက်တရမှာပဲ American သမ္မတ Barack Obama ဟာ Republican တွေကြီးစိုးတဲ့ပြည်နယ်တွေကိုစတင်ခီးထွက်ခွာလိုက်တာနောက်ရုရှားတပ်ဖွဲ့ဝင်တွေ Ukraine နိုင်ငံလေးကိုရောက်နေကြောင်း Ukraine သမ္မတကပြောဆိုလိုက်တာမြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးတန်တမန်ဘော့စကလုံးရင်သီးစွာတုံ့ပြန်တိုက်ခိုက်ခဲ့တဲ့အပေါ်ကုလလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြစ်တင်ဝေဖန်လိုက်တာဒီအကြောင်းထစ်တန်းရောက်သတင်းတွေကိုတင်ပြပေးမှာပါဦးဆံမော်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်အထဲမှာဆိုရင်
High Commissioner has said in his comment that the attack against a high UN special rapporteur
ဦးဝီတူကကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီပေါ်ကြမ်းတမ်းတဲ့စကားလုံးတွေနဲ့ဝေဖန်တိုက်ခိုက်တဲ့ပုံမှာကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရောကပြစ်တင်ဝေဖန်လိုက်တဲ့အကြောင်းတင်ပြတဲ့အခါမှာနားဆင်ကြမှာဖြစ်ပါတယ်ခင်ဗျာနောက်ပိုင်းမှာနားဆင်ရပါမယ်ဒီအပြင်လက်တလောခီးရှည်ထွက်နေတဲ့ခီးရှည်ချီတက်နေတဲ့ကျောင်းသားတွေရဲ့ဆန္ဒသဘောထားကချင်ပြည်နယ်မှာအရဗပ်ဖြစ်ကျင်ပြီးတော့အသက်ခံရတဲ့ကျောင်းဆရာမနှစ်ဦးရဲ့အခြေအနေအမေရိကန်ပြည်တော်စုမှကျင်းပနေတဲ့မဲဆက်ကြော်လာပြိုင်ပွဲတရိုက်သတင်းပေးပို့ချက်ဆက်လာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာဒါအပြင်အင်္ဂလိပ်စာသင်ခန်းစာကမ္ဘာမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်သူယုံကြည်ရားစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
Republican နေဦးဆောင်တဲ့လွှတ်တော်နေရာပေါင်းကိုမိန်ကွန်းပြောပြီးနောက်တည့်ရက်ဖြစ်တဲ့ဗုဒ္ဓဦးနေ့မှာသမ္မတ Barack Obama ဟာ Republican ရှေ့ဦးစွဲတွေနေထိုင်တဲ့ဒေသတွေကိုသွားပြီးလူရန်းစားတွေအတွက်လူလက်တန်းစားတွေအတွက်အထောက်အကူပြုမဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးပြောဆိုဖို့ရှိနေပါတယ်။သမ္မတဟာ Idaho နဲ့ Kansas ပြည်နယ်တွေကိုနေ့ရက်ကြာခီးစဉ်သွားရောက်နေတာဖြစ်ပြီးပြန်လည်နလန်ထလာတဲ့စီးပွားရေးအခြေအနေပေါ်ကနေအခွင့်အရေးကောင်းတွေရနိုင်မဲ့အခြေအနေတွေကိုပြောဆိုမှာပါ။နိုင်ငံတော်အခြေပြမိန်ကွန်းပြောဆိုပြီး Republican ပြည်နယ်တွေကိုအခုလိုအရင်ဆုံးသွားရောက်ဖို့စီစဉ်ခဲ့တာပါ။အင်္ဂါနေ့ညမှာပြောဆိုခဲ့တဲ့သမ္မတရဲ့မိန့်ခွန်းထဲမှာအမေရိကန်ပြည်ထောင်စုဟာစီးပွားရေးပြန်လည်ဥမော်လာနေတယ်လို့အာဖဂန်နိုင်ငံကစစ်စင်ရေးတွေကိုလည်းအဆုံးသတ်နိုင်ခဲ့တာကြောင့်စီးပွားရေးပြဿနာတွေစစ်ပွဲတွေနဲ့ကြုံခဲ့ရတဲ့အခြေအနေတွေကိုကြော်လာပြီးစာမျက်နှာသစ်ဖွင့်ရမယ့်အချိန်တက်ပြီဖြစ်ကြောင်းသမ္မတ Barack Obama ကနိုင်ငံတော်အခြေပြမိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်လူရုစစ်တမ်းတွေမှာသမရကိုလူကြိုက်များတဲ့သဘောထားတွေပြန်တက်လာနေတဲ့အချိန်မှာပဲအတိုက်ခံ Republican Party ကထိန်းချုပ်ထားတဲ့ Congress လွှတ်တော်မှာသမရကစထမမအချိန်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားခဲ့တာပါမိန့်ခွန်းထဲမှာတော့အနေအဆုံလောက်ခလာစာတွန်းမြင်ရေးအလုသမားတွေနေထိုင်မကောင်းရင်လာစာနဲ့ခွင့်ရရှိရေးပါဝင်လူလက်တန်းစားတွေအတွက်အစီအစဉ်တွေပါဝင်တယ်လို့ချမ်းသာတဲ့အမေရိကန်တွေကိုအခုနေပို့တိုးကောက်ဖို့လည်းပြောဆိုခဲ့ပါတယ်သမရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့တော့အတိုက်ခံတွေရဲ့စန့်ကျင်မှုတွေကြုံရမယ့်အလားအလာတွေလည်းရှိနေပါတယ်။မိန်ကွန်းထဲမှာတော့စစ်ပွဲတွေကိုနောက်ဆုံးဖြေရှင်းရမယ့်နည်းလမ်းဖြစ်တာအစိုးရအနေနဲ့စဉ်းစားဖို့အမေရိကန်လူထုအနေနဲ့မျှော်လင့်ထားတယ်လို့လည်းပြောဆိုခဲ့ပါတယ်။အစ္စလာမ်စစ်သွေးကြောအဖွဲ့ IS ကိုအင်အားသုံးနှိမ်နင်းရေးလွှတ်တော်ကအတီးပြုတ်ထောက်ခံမှုကိုလည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံထဲမှာရုရှားတပ်သား9000ကျော်လောက်ရှိနေတယ်လို့ယူကရိန်းသမ္မတကဘုတ်တပူးနေမှာပြောဆိုလိုက်ပါတယ်ယူကရိန်းအစိုးရတပ်တွေရုရှားလုံလာတဲ့သဘုံတွေကိုနှိမ့်နှင်းနေတဲ့အရှေ့ပိုင်းဒေသတွေကိုရုရှားကတန်ချက်ကကားအစီး900ကျော်လက်နက်ကြီးတွေနဲ့တခြားအသုံးဆောင်တွေကိုပို့ပေးနေတယ်လို့ဆွစ်ဇာလန်နိုင်ငံဒါဗို့စ်မှာချင်းပါတဲ့ကမ္ဘာစီးပွားရေးညီလာခံမှာယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုကပြောကြားလိုက်တာပါဒါအပြင်ရုရှားနိုင်ငံဟာတိတ်ရန်လိုတယ်လို့ဆွဆွဲလိုက်ပြီးရုရှားနယ်စပ်ခိတ်တွေကိုပိတ်ပေးဖို့နဲ့ယူကရိန်းနိုင်ငံတွေကနိုင်ငံခြားတပ်တွေလို့တတ်မှတ်တဲ့ရုရှားတပ်တွေအားလုံးရုတ်သိမ်းပေးဖို့ပါတောင်းဆိုလိုက်ပါတယ်။မစ္စတာပိုရိုရှန်ကိုက Bloomberg ရုပ်သံမေးမြန်းခန်းမှာလဲမကြသေးခင်ကပဲရုရှားတပ်သား 2000 လောက်လူစီးရင်တွေနဲ့တန်ချက်ကကအစီးပေါင်း 200 နဲ့အတူနယ်စပ်ကျော်ဖြတ်ပြီးယူကရိန်းနယ်မြေထဲဝင်ရောက်လာခဲ့လို့ပြောကြားခဲ့တာပါ။ရုရှားကခွဲထွက်ရေးသမားတွေကိုထောက်ပံ့ဖို့အတွက်ဒီသတင်းပတ်ထဲမှာပဲလက်နက်တွေနဲ့တပ်သားအစ်စ်တွေကိုဆေလွတ်တယ်ဆိုတဲ့ယူကရိန်းရဲ့ဆွဆွဲချက်တွေကိုတော့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်ကညင်းဆိုလိုက်ပါတယ်။
အစ္စရေးနိုင်ငံတယ်အဗီမျိုးကဘတ်စကားတစ်စင်းပေါ်မှာလိုက်ပါလာသူတွေကိုပါလက်စတိုင်းနောက်တစ်ဦးကတိုက်ခိုက်ခဲ့ရမှာအနည်းဆုံးလူ9ဦးဓာတ်ထုတ်ခဲ့လူ11ဦးဓာတ်ထုတ်ခံရပြီးအများအပြားဒဏ်ရာရခဲ့ကြောင်းအစ္စရေးရဲတပ်ဖွဲ့ကပြောပါရတယ်။ဒီကနေ့တိုက်ခိုက်မှုအတွင်းဘတ်စကားမောင်းသူကိုအရင်ဆုံးဓာတ်နဲ့ထိုးခဲ့ပြီးနောက်ထပ်ခီးတွေကိုဆက်လက်တိုက်ခိုက်ခဲ့တယ်လို့လည်းဆိုပါရတယ်။နောက်ပိုင်းမှာတော့ဘတ်စကားပေါ်ကထွက်ပြေးသွားပေမဲ့အနီးနားအချင်းနောက်တဦးကထောင်အားနာပိုင်းကလိုက်လံဖမ်းဆီးခဲ့ကြပါရတယ်။အသက်23နှစ်အရွယ်ပါလက်စတိုင်းသားတိုက်ခိုက်သူကိုတော့6ရက်ကိုတနက်နေ့ပြစ်ဖမ်းဆီးခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါရတယ်။ရဲတပ်ဖွဲ့ပြောခွင့်ရသူကတော့အကြမ်းဖက်သမားအဖြစ်သုံးလုံးပြောဆိုခဲ့ပြီးသူဟာအစ္စရေးနိုင်ငံနဲ့တရားမဝင်ဝင်ရောက်လာတဲ့အစ္စရေးထိန်းချုပ်ထားတဲ့ West Bank ဒေသမှာနေထိုင်သူဟမ်ဇာမိုဟာမက်မာထရခ်ဖြစ်တယ်လို့ရဲအာဏာပိုင်တွေကပြောပါရယ်အစ္စရေးနဲ့ပါလက်စတိုင်းတို့ကြားတင်းမာမှုတွေမြင့်မားနေချိန်မကြသေးခင်လတွေအတွင်းဂျေရုဆလင်နဲ့တယ်အဗီမြို့တွေမှာလူသေပျောက်တွေရှိခဲ့တဲ့အထိတိုက်ခိုက်မှုတွေပေါ်ပေါက်နေတဲ့အထက်ဒါဟာအခုနောက်ဆုံးကြုံခဲ့ရတဲ့အဖြစ်ပြက်လည်းဖြစ်ပါရယ်ခင်ဗျာ
ရီမင်းသမရအက်ထရောဘတ်မန်ချောဟာဒီကတဘုံတွင်းနဲ့သဘောတူညီမှုတစ်ခုရပြီလို့ပြောကြလိုက်ပါတယ်။သမရအင်ဒေါ်ကိုတင်ပိုက်ထားတဲ့ဟူဒီတဘုံတွင်းလက်မခံတဲ့ဖွဲ့စည်းပုံခြေကံဥပဒေပြောင်းလဲတင်းသွင်းတဲ့ဆိုပြုချက်ကိုပယ်ဖျက်ပေးဖို့ကံလှမ်းရန်သဘောတူညီချက်တစ်ခုကိုရခဲ့တာလို့ဆိုပါတယ်။ဟူဒီတဘုံတွင်းဘက်ကလည်းအပြန်အလှန်အနေနဲ့စနေနေ့ကသူတို့ပြန်ပြီးဆွဲထားတဲ့ရီမင်းထိတ်တန့်အရာရှိကြီးကိုပြန်ပြီးလွှတ်ပေးဖို့နဲ့သူတို့တင်ပိုက်ထားတဲ့နေရာတွေကနေပြန်လည်ထွက်ခွာပေးဖို့သဘောတူခဲ့ကြတာပါ။ဒါကြောင့်ရီမင်းအခြေဆိုင်အယ်ကိုင်ဒါစစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့လက်ရှိရေမင်းအစိုးရကိုထောက်ခံမှုပေးနေတဲ့အမေရိကန်နဲ့ကုလသမဂ္ဂအဖွဲ့တို့ရဲ့ပင်လယ်ခွေ့ဒေသတလွှားအတွက်စိုးရိမ်မှုတွေလည်းပြေလျော့လာတဲ့ပုံတွေ့ရပါတယ်။ရေမင်းမျိုးရောဆန္ဒမှာအကြမ်းဖက်မှုတွေတုံးရကြဖြစ်ပွားခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီမှုကိုရရှိခဲ့တာဖြစ်ပါတယ်။ရေမင်းနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုစောင့်ကြည့်ရေးဟာအမေရိကန်ပြည်တော်စုအတွက်ဦးစားပေးလုပ်ငန်းတရဖြစ်တယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ရေမင်းသမရထုတ်ပြန်တဲ့ကြေညာချက်မှာလည်းနည်းနည်းရှိုင်းရှိုင်းပြိုကွဲနေတဲ့ရေမင်းနိုင်ငံပြန်လည်စည်းရုံးရေးအတွက်လှုပ်ဆောင်ရမှာဖြစ်တယ်လို့လောက်ဆောင်ရမှာတွေကိုကြဲကြဲပြန့်ပြန့်ချထားပေးပါတယ်။ဟူတီတွေနဲ့နိုင်ငံတောင်ပိုင်းဟီရတ်ခွဲထွက်ရေးသမားတွေရဲ့လှုပ်ရှားမှုကနိုင်ငံအခြေခံဖွဲ့စည်းအားလုံးထဲမှာထက်သွင်းခွင့်ရှိတယ်လို့လည်းပြောကြားခဲ့ပါတယ
်။ VOA American တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 7.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေကြာပြီးနေမနက်ခင်သတင်းများကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံဆိုင်ရာကုလလူခွေအထူးဆောင်ဆန်းစစ်ဆေးမှုရန်ဟင်းလီပေါ်ဥဝီရသူကစကလုံးချမ်းသာသုံးဆွဲပြီးခေါ်ဆိုခဲ့တဲ့ပေါ်လက်ခံနိုင်စရာမရှိဘူးလို့ကုလလူခွင့်မဟာမင်းကြီးဇီယက်ရတ်အယ်ဟူစိန်ကပြစ်တင်ဝေဖန်လိုက်ပါတယ်။မစ်လီယာမြန်မာနိုင်ငံအတွင်းကလူခွင့်အခြေအနေရဲ့ရဲကိုစုံစမ်းလေ့လာဖို့ဆယ်ရက်ကြာမြန်မာနိုင်ငံကိုရောက်ရှိစဉ်မှာအခုလိုမျိုးသူပေါ်ထိုးတဲ့မှုတွေကိုကြုံခဲ့ရတာပါ။ဇန်နဝါရီလ16ရက်နေ့ကရန်ကုန်မြို့မှာကျင်းပပြုလုပ်တဲ့ဆန္ဒထုတ်ဖော်ပွဲမှာမန္တလေးမြို့မစိုးရိမ်တိုက်တက်ကဥဝီရသူကအခုလိုပြောဆိုသွားတာပါ။မြန်မာနိုင်ငံဆိုင်ရာကုလလူခွင့်အထူးဆောင်ဆန်းစစ်ဆေးမှုမစ်ရန်ဟီလီဟာမြန်မာနိုင်ငံကလူခွင့်အခြေအနေတွေကိုလေ့လာဖို့ဒုတိယကြိမ်ခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပြီးဒီခီးစဉ်အတွင်းမှာရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကိုသွားရောက်လေ့လာခဲ့ပါတယ်။အမျိုးသမီးတွေနဲ့လူနည်းစုတွေပေါ်ခွဲခြားဆက်ဆံတဲ့အငင်းပွားပွေရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးထားရှိတဲ့သူ့ရဲ့သဘောထားကြောင့်လည်းအခုလိုတိုက်ခိုက်ခံရတာဖြစ်ပါတယ်ခင်ဗျာ
။တိရီလင်္ကာနိုင်ငံမှာဖြစ်ပွားခဲ့တဲ့လုံခြံတပ်ဖြတ်မှုကြီးအတော်များများကိုပြန်လည်စုံစမ်းစစ်ဆေးမှုတွေပြုလုပ်မယ်လို့အစိုးရအသစ်အဖွဲ့ကပြောကြားလိုက်ပါတယ်။ဒီအထက်မှာအရင်အစိုးရအဖွဲ့နဲ့ဆက်နွယ်မှုရှိနေတယ်လို့ဆွဆွဲထားတဲ့လွှတ်တော်အမတ်2ဦးနဲ့သတင်းစာအက်ဒီတာ2ဦးအသက်ခံရမှုတွေလည်းပါဝင်နေတာဖြစ်ပါတယ်။သတင်းစာအက်ဒီတာလာဆန်တာဝီကလီမန်တန်ကာနဲ့အတိုက်ခံနိုင်ငံရေးသမား2ဦးဖြစ်တဲ့နာဒါရာဂျာရာဗီရက်နဲ့ဂျိုးဆက်ပါရာရာဂျင်ဆန်ဟမ်တို့အသက်ခံရမှုနဲ့ဆက်နွယ်ပြီးဖမ်းဆီးမှုတွေမကြခင်မှာပဲပြုလုပ်ဖို့ရှိတယ်လို့အစိုးရအဖွဲ့ဝန်ကြီးရာဂျီတာဆန်နတရာနေကပြောကြားခဲ့တာပါ။အရင်သမရဟောင်းမဟင်ဒရာရာဂျာပတ်စကာရဲ့တမဲကြားတဲ့ဘုံတွေအပေါ်မှာစစ်စင်ရဲ့နဲ့ပတ်သက်ပြီးဒီလွှတ်တော်အမတ်တွေကဝေဖန်ခဲ့ကြတာပါ။ Sunday Leader သတင်းစာရဲ့ Editor Wickry Matonga ကတော့ရာဂျာပတ်စကာအစိုးရအဖွဲ့ဝင်တွေရဲ့အကြမ်းလိုက်စားမှုတွေကိုဖော်ထုတ်ခဲ့တယ်လို့သူတို့ဆင်နွှဲခဲ့တဲ့စစ်ပွဲကိုလည်းပြင်းပြင်းထန်ထန်ဝေဖန်ခဲ့သူဖြစ်ပါတယ်။ပါရာရာဂျာဆင်ဟမ်ဟာ2005ခုနှစ်ခရစ်စမတ်နေ့မှာတနတ်နဲ့ပြစ်ဒဏ်ခံရတာပါ။အဲ့ဒီနှစ်ထဲမှာပဲရာဗီရက်လည်းသူ့ကားထဲမှာပဲအပြစ်ဒဏ်ခံခဲ့ရပါတယ်။ ဝီကီမာတွန်ဂါကတော့2009ခုနှစ်မှာသူ့အလုပ်တိုက်ကိုအသွာလုံခြုံရေးထူးထူးထပ်ထပ်ချထားတဲ့နေရာမှာပဲတနက်နဲ့ပြတ်တက်တာခံခဲ့ရတာဖြစ်ပါတယ်။ January 10ရက်နေ့သမရရွေးကောက်ပွဲနဲ့သမရအစ်စ်တက်မလာခင် Mr. Raja Pascal ဟာ2010ရာစပြီးနိုင်ငံကိုအုပ်ချုပ်ခဲ့တာဖြစ်ပြီးဆွေမျိုးတွေကိုယာရူးကြီးကြီးပေးခဲ့တယ်လို့ဥပဒေကိုမလေးစားပဲအာဏာရှင်ဆန်ဆန်ပြုတ်မှုတယ်လို့အဝေဖန်ခံရသူလည်းဖြစ်ပါတယ်။
မချသေးခင်ကပြန်လည်လွတ်မြောက်လာတဲ့အတိုက်ခံတဦးဖြစ်သူ Tran and Kim Si ကိုတောက်ရောက်လက်ပတ်ခဲ့တဲ့လူမှုရေးတပ်ကြွသူ73ဦးကသူတို့ကိုရဲတွေကရိုက်နှက်ထိုးကျက်ပြီးမတရားသဖြင့်ဖမ်းဆီးခဲ့တယ်လို့ပြောဆိုပါရတယ်။အသက်80အရွယ်ငွေရန်တန်ဂီယန်က VOA Vietnam ဌာနကိုပြောရမှာ Time Bin ဒေသမြောက်ပိုင်းကအခုဖြစ်ရဟာရဲတွေရဲ့ရဲဆက်ကြမ်းကြုတ်မှုပြရုပ်ဖြစ်ကြောင်းပြောပါရတယ်။ Kim ကိုလွှတ်ပေးထားပြီးမဲ့သူဟာအာဏာပိုင်တွေရဲ့စောင့်ကြည့်မှုအောက်မှာရှိနေတာကြောင့် Kim Si ကိုလာရောက်လည်ပတ်သူတွေကိုရဲတွေကအခုလိုတိုက်ခိုက်တာလို့ငွမ်တန်ဂီယန်ကပြောပါရတယ်။တကြွလှုပ်ရှားသူတချို့မှာတိုက်ခိုက်မှုတန်ကြားညိုမဲဆွဲပြီးတန်ရရခဲ့ကြောင်းနဲ့တချို့တွေကတော့9နာရီလောက်အထိထိန်းသိမ်းခံရပြီးအခုလိုတွားရောက်လည်ပတ်မှုအတွက်ဥပဒေချိုးဖောက်ကြောင်းဖိအားပေးဝန်ခံခိုင်းခံခဲ့ရတယ်လို့လည်းသူကပြောပါရတယ်။ဒီမှုနဲ့ပတ်သက်လို့ BNN လူမှုလုံခြုံရေးဝန်ကြီးဌာနကိုတိုင်တန်းထားပြီးအခုလိုဖြစ်ပွားမှုနဲ့ပတ်သက်လို့ VOA ကဒေသခံရဲရရှိသူတဦးကိုမေးမြန်းရမှာသူကဖြေကြားဖို့ညှင်းဆန်ခဲ့ပါရခင်ဗျာ
။ Islam စစ်သွေးကြောဖွဲ့ IS ကဖမ်းဆီးထားပြီးပြန်ပေးငွေဒေါ်လာတန်းညံမပေးရင်တတ်ပြစ်မယ်လို့ချင်းချောက်ခံထားတဲ့ဂျပန်သားနိုင်ငံသား2ဦးပြန်လည်လွတ်မြောက်ရေးအချင်းလို့ကြိုးစားနေရတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောကြားလိုက်ပါရ။ American လွှတ်တော်ကိုတိုက်ခိုက်ဖို့နဲ့အစိုးရရရှိတွေကိုတတ်ဖြတ်ဖို့ကြိုးစားပြီး IS Islamic စစ်သွေးကြောတွေပံ့ပိုးဖို့လှုံ့ဆော်မှုနဲ့ American နိုင်ငံ Ohio ပြည်နယ်အစိုးရကအသက်20ရွယ် Christopher Lee Connell ကိုတရားစွဲဆိုလိုက်ပါရ။
ဒါတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးသက်တူပြောပြသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုချိန်ကစပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီပေါ်ဥပဒေသူကစကလုံးကြမ်းတမ်းစွာတုံးဆွဲပြီးတော့ခေါ်ဆိုခဲ့တဲ့ပေါ်လက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇိုင်ရိုက်အယ်ဟူဆိုင်ကပြစ်တင်ဝေဖန်လိုက်ပါတယ်။မစ်လီဟာမြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေကိုလီလာစုံစမ်းမှုဆဲကြမြန်မာနိုင်ငံကိုရောက်ရှိစေမှာအခုလိုမျိုးသူ့ပေါ်ထိုးနှက်မှုတွေကြုံတွေ့ခဲ့ရတာပါဒီအကြောင်းကိုကိုအောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဇန်နဝါရီလ16ရက်နေ့ကရန်ကုန်မြို့မှာကျင်းပပြုတဲ့ဆန္ဒထုတ်ဖော်ပွဲမှာမန္တလေးမြို့မစိုးရင်တက်တက်ကဦးဝီရသူကမြန်မာနိုင်ငံဆိုင်ရာကုလလူခွင့်အထူးစုံစမ်းစစ်ဆေးမှုမစ်ရန်ဟီလီကိုစကလုံးရင်သီးစွာတုံ့ဆွဲပြီးခေါ်ခဲ့တဲ့ပေါ်ကုလလူခွင့်ဆိုင်ရာမဟာမင်းကြီးဇီယက်ရိုက်အယ်ဟူဆိန်ကပြစ်တင်ဝေဖန်လိုက်ကြောင်းနယူးယောက်ကုလပြင်ကြားရေးအရာရှိအန်ဒရေးမစ်ချဲအစံကူးကပြောပါတယ
် Attack against a high UN special rapporteur and in this
မြန်မာနိုင်ငံကလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့တွားရောက်လေ့လာနေတဲ့ကုလအစိမ့်မြင့်တန်တမန်တူကိုအခုလိုလင်ကိစ္စနဲ့နှိုင်းရှင်စော်ကားမှုပြုလုပ်တာဟာလုံးဝလက်ခံစရာမရှိပါဘူး Miss Lee ဟာသူလုပ်ရမယ့်အလုပ်ကိုသူလုပ်ခဲ့တာပါကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးအနေနဲ့တာဝန်ပေးလိုက်တာကိုပဲသူလုပ်တာပါဘာသာရေးနဲ့နိုင်ငံရေးခေါင်းဆောင်တွေအနေနဲ့လည်း Miss Lee နဲ့တွေ့ရှိခဲ့တဲ့လူမှုအတိုင်းဝိုင်းအတွင်းကကိစ္စရပ်တွေကိုဖြေရှင်းဖို့ကျွန်တော်တို့ပြောလိုပါတယ်
မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးစုံစမ်းစစ်ဆေးမှုမစ်ရှင်ဟီလီယာမြန်မာနိုင်ငံကလူခွင့်အခြေအနေတွေကိုလေ့လာဖို့ဒုတိယကြိမ်ခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်ရှိခဲ့တာပါဒီခီးစဉ်အတွင်းရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကိုလည်းတွားရောက်လေ့လာခဲ့ပြီးအမျိုးသမီးနဲ့လူနည်းစုတွေပေါ်ခွဲခြားဆက်ဆံတဲ့အငင်းပွားပွဲရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးထားရှိတဲ့သူသဘောထားကြောင့်အခုလိုတိုက်ခိုက်ခံရတာဖြစ်ပါတယ်လောလတ်စွာသဘောထားကိုယ်လည်းခွင့်ရှိပေမဲ့ဥဝီရသူရဲ့ပြောဆိုမှုအပေါ်အမေရိကန်ပြည်ထောင်စုမှရောက်ရှိနေတဲ့ဥဇဝနာကအခုလိုမြင်ကြပါရတယ
်။ဒီဥစဉ်တို့ဗုဒ္ဓဘာသာဆိုတာလည်းဝိပဿနာဝါဒဖြစ်တဲ့အခါကျတော့တစ်ဖက်ကပြောလာတဲ့အတိုင်းလည်းလက်ခံမှာမဟုတ်ဘူးပေါ့နော်။ဝေဖန်ပိုင်းခြားပြီးတော့မှအကျိုးနဲ့အကြောင်းနဲ့လက်ခံရင်ဘယ်အကြောင်းကြောင့်လက်ခံလဲလက်မခံဘူးဆိုရင်ဘယ်လိုအကြောင်းကြောင့်လက်မခံဘူးဆိုတာကဟာဖြစ်တဲ့ဖြစ်တဲ့ကျလမ်းကြောင်းပေါ့နော်။အဲ့ဒီမှာဗုဒ္ဓဘာသာယဟန်တော်တစ်ပါးအနေနဲ့ကိုယ်သိက္ခာပုဒ်တွေတားမြစ်ထားတဲ့ဥစ္စာကိုချိုးဖောက်ပြီးတော့ကိုလူတွေချင်းချင်းတော့မှမပြောဆိုသင့်တဲ့ဖရူသာဝါစာစကားကိုယဟန်တော်တော်ကပြောလိုက်တဲ့အခါကျတော့ဘာလို့ဖြစ်သွားလဲဆိုရင်ဦးဇင်းတို့ဗုဒ္ဓဘာသာရဲ့ပုံရိပ်ကောယဟန်တော်ကြီးရဲ့ပုံရိပ်ကောအားလုံးကပြစ်စီသွားတယ်လို့ဆိုရင်ဖြစ်တယ်
။သမရပြောခွင့်ရပြင်ကြားရေးဝန်ကြီးဦးရထွတ်ကလည်းဒီလိုပြောဆိုမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့တာဏာရေးဝန်ကြီးဌာနကိုမေးမြန်းထားကြောင်း ARD သတင်းဌာနကိုပြောဆိုသွားတယ်။ဥရောပရောက်ရင်ဂျာကောင်စီကလည်းအခုလိုကုလလူခွင့်ရေးကိုယ်စားလှယ်တစ်ဦးပေါ်ထားရှိတဲ့ဥဝီရသူရဲ့သဘောထားနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ကြောင်းနဲ့မြမအစိုးရအနေနဲ့ဒီကိစ္စပေါ်ကံတွယ်ဖို့ကုလသမဂ္ဂအနေနဲ့ဖိအားပေးတဲ့ကြောင်းဇန်နဝါရီလ22ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းထားပါရခင်ဗျာ
ကိုအောင်ပြောပြသွားတာဖြစ်ပါရခင်ဗျာအခုတော့တပိတ်မောင်ကျောင်းသားတွေရဲ့အခြေအနေကိုဆက်ပါမယ် Nengen no tamra ga piyong su lhut do nai ka go pipu lai de tawin lho ma. Ati piu pida miu za pinya yi ubri go pitu lhut do ka ni piyan pido tong da pipu piyo su jek go chao nari ga pe cha pido turu ye tong su jek di miya ma chin. Tapi mok doa ma pite su lhut piyo ba le kishi chi de po ye du diya ni ma chao nari ga piyo su lai da ba. Viu yi dren dao ma ee ma ye dren po jek go na se ma kya.
Nengen no tamra utai sen ga piyong su lhut do nai ka go tawin lho po ya ma. Ati piu pida miu za pinya yi ubri go. ပြည်တော်စုလွှတ်တော်ကနေပြန်လည်တုံ့တက်ပေးဖို့ရေးသားထားပါတယ်ဒီထဲမှာကျောင်းသားတွေထောက်ပြပြောဆိုထားတဲ့တောင်းဆိုချက်တွေကအချက်တွေပါဝင်တယ်လို့လက်တွေ့ကျင့်သုံးရခြင်းမရှိသေးတဲ့ဥပဒေနဲ့ပတ်သက်လို့ပညာရေးဝန်ကြီးဌာနကဆောင်ရွက်ပေးနိုင်တဲ့ဥပဒေမူပေါင်းထဲမှာမရှိတဲ့အတွက်ဥပဒေပြုရေးပိုင်းကပြန်လည်စဉ်းစားတုံ့တက်နိုင်ရန်လိုအပ်ပါတယ်ဆိုပြီးရေးသားဖော်ပြခဲ့တာပါ ခရီးရှိစီတဲ့ပွဲလုပ်ပြီးအမျိုးသားပညာရေးဥပဒေကိုစတင်ကန့်ကွက်နေတဲ့ကျောင်းသားတွေကတော့သူတို့တောင်းဆိုချက်တွေမရမချင်းတပိတ်မောက်သွားမှာဖြစ်တယ်ဆိုပြီးဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီရဲ့ခေါင်းဆောင်ကိုမင်းသွေးတိတ်ကပြောပါတယ်ကိုယ့်ရဲ့တောင်းဆိုချက်မရမချင်းတိုက်ပွဲမယ်ဆိုပြီးတော့ကျောင်းသားတွေကဆုံးဖြတ်တာတပိတ်ဆက်မောက်မယ်လို့ကျောင်းသားတွေကဆုံးဖြတ်ထားတဲ့အတွက ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီတို့လေးဝန်ဆိုင်ဆွေးနွေးရမယ်ဆိုပြီးတောင်းဆိုထားတာပါ။ဒါအပြင်ပညာရေးသုံးစရိတ်ကို20ရာခိုင်နှုန်းထိ300တက်မှတ်ပေးဖို့ကိစ္စနဲ့မူလတန်းအစင်းကနေအလယ်တန်းအစင်းထိမတင်မနေရအခမဲ့ပညာသင်ကြားနိုင်ရေးကိစ္စတွေအပါအဝင် အချက်70ချက်ပါတဲ့တောင်းဆိုချက်တွေကိုအမျိုးသားပညာရေးဥပဒေမှာထည့်သွင်းနိုင်ရေးတွေကိုတောင်းဆိုထားပါတယ်။ဒီလိုတောင်းဆိုမှုတွေကိုအစိုးရအနေနဲ့ရပောင်း60အတွင်းလုံဆောင်ပေးနိုင်မှုမရှိတာကြောင့်ဆိုပြီးအင်္ဂါနေ့ကစလို့သူတို့ရဲ့ခရီးရှည်ကြီးတဲ့တပိတ်မှောက်မှုကိုမန္တလေးမြို့ကနေစတင်ခဲ့ပါတယ်။ဗုဒ္ဓဘုန်းနဲ့မှာတော့ပလိမ့်မြို့ကနေဆင့်ကန်60မြို့ကိုရောက်ရှိနေပြီးသူတို့ညအိတ်တဲခ
အာနာမိုင်းမြို့နယ်အုပ်ချုပ်ရေးဘုရားလာပြီးတော့ကျွန်တော်တို့ကျောင်းသားသမဂ္ဂတွေအခုတပိတ်မှောက်ပြီးတော့ထွက်လာတဲ့ဖွဲ့တွေကအာနာမိုင်းစီရနေပြီးတော့ခွင့်မချက်မတူမယူပဲထွက်လာတာဖြစ်တဲ့အတွက်တရားမဝင်ပါတော့ရောလက်ခံရင်ဟိုကျောင်းနေနဲ့ဥတွေကျောင်းနဲ့စီဥတွေနဲ့ဒီဆိုးတဲ့ဆဲပုံစံမျိုးပြားပေးပြောတယ်ပေါ့
ပလိမ့်မြို့မဝင်ခင်ကတည်းကမြို့ခံတွေကလာရောက်ကြိုဆိုကြပြီးထောက်ခံအားပေးမှုတွေရှိတယ်လို့စိတ်ကင်ကြောက်ဆဲဘက်မှာလည်းလမ်းတလျှောက်ယာနဲ့ချီရှိတဲ့ဒေသခံတွေရဲ့ထောက်ခံအားပေးမှုတွေရရှိခဲ့တယ်လို့သူတို့ကိုအာဏာပိုင်တွေကမှတ်တမ်းယူတာတွေအပြင်လာရောက်အားပေးသူတွေရဲ့ကားတွေကိုပါမှတ်တမ်းရယူနေတယ်လို့ဆိုပါတယ
်ကျွန်တော်မနေ့ကပလိမ့်ကနေဖြတ်တာပါအခုပလိမ့်ကနေပြီးတော့ဥပဒေကျွန်တော်ဒီကျောက်ဆဲတက္ကသိုလ်ကအခုရောက်ပြီးပြန်ထွက်လာပါပြီကျောက်ဆဲတက္ကသိုလ်အာဏာပိုင်တွေကတော့ရင်ရက်ကအတိုင်းပါပဲသူမျိုးနဲ့လိုက်ပြီးစောင့်ကြည့်နေတဲ့ပုံစံရှိရတော့ရဲဝဲတင်နေကပုံများတယ်ရဲဝဲအွန်လိုင်းရေးတွေကြဲတယ်ပုံများတယ်ဗီဒီယိုမှတ်တမ်းရတယ်ဓာတ်ပုံမှတ်တမ်းရတယ်ကူညီလာပြီးကူညီတဲ့သူရှင်အဖွဲ့ဟိုကားနဲ့ပတ်တာပေါ်လို့လုပ်တယ်ကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုရှိအောင်ပြည်သူထောက်ခံမှုရှိအောင်လို့ဒါကျွန်တော်ရဲ့ထောက်ခံတဲ့အရာတွေဖြတ်တယ်လို့ကျွန်တော်ပြောတယ
်ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့နိုင်ငံလုံးဆိုင်ရာကျောင်းသားတို့အစည်းအဝေးကိုရန်ကုန်မြို့မှာကျောင်းသားအင်အား900ခန့်နဲ့ကျင်းပခဲ့ပြီးအမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ့်မှောက်ကြောင်းကျောင်းသားတွေကကြေညာခဲ့ပါတယ်။ဒီနောက်ရန်ကုန်မြို့မှာ၄ရက်ဆက်တိုက်အစိုးရကိုကန့်ကွက်သဘိမ့်မှောက်ခဲ့ပါတယ်။အခုခြိတဲ့သဘိမ့်မှောက်တာကတော့မန္တလေးမြို့ကနေရန်ကုန်မြို့ကိုခြိတဲ့သဘိမ့်မှောက်မှာဖြစ်ပြီး15ရက်အတွင်းမှာရန်ကုန်မှာသဘိမ့်စခန်းဖွင့်မယ်ဆိုပြီးကျောင်းသားတွေကကြေညာထားတာပါ။ပြီးခဲ့တဲ့2လခန့်ကနိုင်ငံကိုပြောဆိုခဲ့တဲ့နိုင်ငံတော်သမ္မတရဲ့မိန့်ခွန်းမှာတော့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ဤဥပဒေအစ်စ်မှာပြင်ဆင်နိုင်ဖို့အပါအဝင်ကျောင်းသားတွေရဲ့တောင်းဆိုချက်တွေကိုညှိနှိုင်းဖြေရှင်းလို့ရကြောင်းပြောဆိုခဲ့တာပါကျောင်းသားတွေကတော့လွှတ်တော်ကအထူးပြဋ္ဌာန်းခဲ့တဲ့အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီပညာရေးကိုဖော်ဆောင်နိုင်ခြင်းမရှိဘူးဆိုပြီးဆက်လက်ကန့်ကွက်နေတာဖြစ်ပါတယ်ရှင
် VOE သတင်းတော်မအေးအေးမှပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့ကချင်ဆီယာမား2ဦးအတက်ခံရတဲ့သတင်းကိုဆက်ပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ကျူကုတ်ပန်ဆိုင်မြို့နယ်ကောင်းခါရွာမှာဆီယမားနှစ်ယောက်အသက်ခံခဲ့ရတဲ့အမှုကိုဒီကနေ့မနေ့ရဲမနေ့ကမနေ့မှာရဲတပ်ဖွဲ့ကအခင်းဖြစ်ကြတဲ့ဖြစ်ပေါ်တဲ့နေရာကိုတွားရောက်ပြီးတော့ဒေသခံတွေနဲ့တပ်မတော်သားတွေကိုစစ်ဆေးခဲ့ပါတယ်ဒေါ်လို့စင်မှာတော့တရားခံကိုရှာဖွေနေစေဖြစ်ပြီးတော့ကွယ်လွန်သူတွေရဲ့ရုတ်ကလပ်ကတော့ကချင်းနှစ်ချင်းခရိယံအဖွဲ့ချုပ် KBC ကမြစ်ကြီးနားကိုတဲဖို့ရှိနေပါတယ်ဒီသတင်းကို VOA သတင်းတော့ကိုမိုးစောပြောပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ပန်ဆိုင်ကျူကုန်းမြို့နယ်ကောင်းခါရွာမှာစေတနာဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်နေတဲ့ကျောင်းဆရာမ2ဦးဟာဒ ဒီလ19ရက်နေ့ညတကောင်လောက်မှာအမည်မသိသူတွေကတပ်ဖြတ်ခဲ့တာဖြစ်ပါတယ်။တပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးမူဆဲခရိုင်ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အထွေထွေအတွင်းရင်းမှုဥဇော်ရာကအခုလိုပြောပါတယ်
။ဟုတ်ကဲ့ဟောမတိန်ဖြစ်နေနောက်ပြီးတော့ဒါနဲ့တစ်ယောက်ကဒါနဲ့မိုးနေဟောရင်ပမှာလည်းဒါနဲ့ထိုးဆက်ထားတယ်နောက်ပြီးတော့ခေါင်းမှာလည်းရိုက်ထားတယ်ခေါင်းကိုဆွဲနေတယ်တစ်ယောက်ကဒါရတော့မရှိဘူးဒါပေမဲ့ခေါင်းဆွဲနေသူသုံးလုံးနဲ့ပေါ့
ဒီကနေ့မနက်ခင်းပိုင်းမှာပန်ဆိုင်ကျူကုတ်ရဲစခန်းကတာဝန်ရှိသူတွေဟာအခင်းဖြစ်ပွားရာကိုတွားရောက်ပြီးဒေသခံတွေနဲ့တပ်မတော်သားတွေကိုစစ်ဆေးခဲ့တယ်လို့ဦးစောရာကဆက်ပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီခရိုင်ရင်းမှုစူးတန်းနဲ့ရဲရရှိ၄ယောက်ရဲ့တော့ရဲရအား15ယောက်လောက်နဲ့ဒီမနက်9နာရီခွဲကနေကျွန်တော်တို့ဟိုအခင်းဖြစ်တဲ့နေရာမှာဆက်ဆက်ပါတယ်ဆက်တော့ဘာမှမပိုင်းဆက်တာရွာသားတွေကိုဆက်တယ်ဒုတိယတော့အဲ့မှာတာဝန်ကျတဲ့တပ်မတော်သားလို့ပြောတယ်အယောက်20 30ဝန်းကျင်ပေါ့20နဲ့30ဝန်းကျင်ကိုသူဆက်ပါတယ်တဲလို့စားနဲ့ပတ်သက်ပြီးတော့ဘာမှမပြောသေးဘူးအဖေကတော့တရက်နှစ်ရက်လောက်ဈေးဆောင်ပါလို့ပြောတယ်ဈေးကလည်းသူ့ medical ဈေးမတန်းနဲ့ဘာမှမလာသေးဘူးကျွန်တော်တို့တောင်းတော့တောင်းစားလိုက်ခင်ဗျာ
အခင်းဖြစ်ပေါ်တဲ့နေ့မနေ့ကကောင်းခါရွာအနီးကိုခမရ903ကစစ်ကြောင်းတစ်ကြောင်းလာရောက်စခန်းချတာကြောင့်တပ်မတော်သားတွေကိုခေါ်ယူစစ်ဆေးတာဖြစ်ကြောင်းလည်းပြောပါတယ်။ပန်ဆိုင်ကျူကုတ်ရဲစခန်းတာဝန်ကျရဲတပ်ဖွဲ့ဝင်တဦးကတော့လောလောဆယ်စစ်ဆေးနေတဲ့အခြေအနေကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဗိုလ်ကြီးတွေကအခင်းဖြစ်ရကိုသွားနေလို့ခင်ဗျာသူတို့ကဘာကူအမှသွားအားလုံးစစ်ဆေးနေပါတယ်ခင်ဗျာ။ကျွန်တော်တို့နဲ့လည်းအဆက်တော်မရသေးဘူးခင်ဗျာသူတို့ပြန်လာမှကျွန်တော်တို့ကသိရမှာခင်ဗျာ။အခုဆိုကျွန်တော်တို့အပိုင်လည်းမှသွားရောက်စစ်ဆေးနေတော့ရှိပါသေးတယ်ခင်ဗျာ။
ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့ပြန်ကြားရေးတာဝန်ခံဦးလမာရော်ကတော့ဆီယာမားနှစ်ယောက်ရဲ့ရုပ်အလောင်းကိုမူဆယ်ကနေမြစ်ကြီးနားကိုတည်ယူဖို့စီစဉ်ထားကြောင်းပြောပါတယ
်ကျွန်တော်တို့အဲ့ဒီဇာပလကိုကျွန်တော်တို့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရုံးရှိတာမြစ်ကြီးနားကိုတည်ယူပြီးမှအဲ့ဒီမှာဒီလိုတဲ့အခမ်းအနားလုပ်မလုပ်ပါခင်ဗျာဘာကြောင့်လဲဆိုတဲ့အခါကျတော့ကျွန်တော်တို့ရဲ့လူဖြစ်တယ်ကျွန်တော်တို့အတင်းချုပ်ကနေဆယ်လွတ်ထားတဲ့ဝန်ထမ်းနေတဲ့အတွက်ကြောင့်မို့
တည်ဆုံသွားသူတွေဟာမြကြီးနားမြို့ဂျမိုင်းကောင်စစ်ဆောင်စခန်းကဆီယာမတ်မတ်ခွန်နန်းစင်အသက်21နှစ်နဲ့ဝိုင်းမော်မြို့ကဆီယာမတ်မတ်မရန်လူရာအသက်20လို့ဖြစ်ပါတယ်အခင်းဖြစ်ပွားတဲ့ကောင်းခါရွာဟာကချင်ကြီးရွာတရွာဖြစ်ပြီးအစိုးရနဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့နောက်အဲ့ဒီဒေတာကိုအစိုးရစစ်ကြောင်းတွေဖြတ်တန်းသွားတာတွေရှိခဲ့ပေမဲ့အရင်ကအခုလိုအမှုအခင်းမျိုးဖြစ်ပျက်ဖူးတာမရှိခဲ့ပါဘူး
ကိုမိုးစုံပြပြသွားတာဖြစ်ပါရခင်ဗျာအခုတော့မဲဆက်ကြဝလာပြိုင်ပွဲအကြောင်းဆက်ပါမယ်63ကြိမ်မြောက်မဲဆက်ကြဝလာပြိုင်ပွဲကျင်းပရာအမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်မိုင်ယာမီမှာဒီကနေ့ဒေသစံတော်ချိန်ည9နာရီအခုကျွန်တော်တို့အတန်လွှင့်နေတဲ့အချိန်မှာပဲ National Costume အမျိုးသားဝတ်စုံပြိုင်ပွဲစတင်ပြီးတော့ကျင်းပနေပြီဖြစ်ပါတယ်မဲဆက်ကြဝလာပြိုင်ပွဲကိုသတင်းရှိဖို့အတွက် VOA မြန်မာပိုင်းကဝိုင်းတော်သူမတ်အင်ဂျင်နီယာလည်းမိုင်ယာမီမှာရောက်ရှိနေပါတယ်မဲဆက်ကြဝလာပြိုင်ပွဲရဲ့အခြေအနေပတ်သက်ပြီးတော့သူ့ကိုမေးကြည့်ပါမယ်အမတ်အင်ဂျင်နီယာအဲ့ message ပြဝလာပြိုင်ပွဲမှာရောက်နေတာဆိုတော့အဲ့ဒီ message ပြဝလာပြိုင်ပွဲအကြောင်းနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလားခင်ဗျ
ဟုတ်ကဲ့အခုဒီ message ပြဝလာပြိုင်ပွဲဘူးပေါ့နော်မိုင်ယာမီမြို့ Florida နိုင်ငံတကာတက္ကသိုလ်မှာလေပြပနေပါတယ်အခုဒီမတကင်နိုင်ပိုင်းအတွင်းမှာအမျိုးသားဝတ်စုံပြိုင်ပွဲပေါ့နော် National Costume ပြိုင်ပွဲရှိတယ်အဲ့ဒီထဲမှာမြန်မာ message ပြဝလာဖြစ်တဲ့ Shatru Indra လည်းပါဝင်မှာပါသူကတော့ဒီဘေးတနိုခိကပန်ထရာအေဂရီဘီမိုင်းရဲ့ဝတ်စုံကိုဝတ်ပြီးတော့ရှင်ပြိုင်မယ်လို့သိရပါတယ်။25ရက်နေ့မှာတော့နောက်ဆုံးနေ့ဖြစ်ပေါ့ရေကူးဝတ်စုံနေ့ညနေခင်းဝတ်စုံနေ့နဲ့ပေါ့နော်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ရှင့်
။အဲ့တော့မိုင်းအင်ဂျင်အဲ့ဒီမှာရောက်နေတော့အဲ့ဒီ Shatru Indra နဲ့ဒီကြားထဲမှာတွေ့ဆုံခွင့်ရခဲ့လားဗျ။
ရခဲ့တယ်ရှင်။သူနဲ့ကိုမနေ့ကပေါ့နော်ကျွန်မမိုင်ယာမီကိုရောက်တဲ့ဒီမှာပေါ့နော်အဲ့ဒီညနေမှာပဲကျွန်မတွေ့ဆုံခွင့်ရပါတယ်အဲ့ဒါလေးကိုလည်းကျွန်မပြောပြချင်ပါတယ
်ဒီ63ကြိမ်မြောက် Miss Universe ပွဲကိုစပြီးတော့ညီမဝင်ပြိုင်ကြတဲ့ဟာအရာအားလုံးကတော့ညီမအတွက်အမှတ်တရဖြစ်နေတယ်ဘာလို့ဆိုတော့ညီမလည်းဒီလိုမျိုးတနေတဲ့ဂျေးဟေးကိုနဲ့မတူတဲ့သူတွေနဲ့အကုန်လုံးနဲ့ပေါ့နော်သက်ဆိုင်ရတယ်ပြီးတော့အားလုံးရင်းရင်းကျေးကျေးခင်တွေ့ရတဲ့အတွက်အရာအားလုံးကတော့အမှတ်တရတွေဖြစ်နေပါတယ
်အခုကတ်ဝင်ပြီးတော့ဒီနိုင်ငံတကာအလှမေရီပေါ့လေ16ရက်တောင်လေ့ကျင့်နေရပြီဆိုတော့သူများနိုင်ငံကအလှမေရီနဲ့ရှင်ပြီးတော့ကိုဘလို့မြင်လဲရှင
်တနိုင်ငံမှာရှိအလှဆုံးလူတွေလာကြတာဆိုတော့ဟိုသူတို့လည်းသူတို့ကိုသူတို့အလှကိုစီရှိကြတာပဲလေအဲ့တော့သူတို့နဲ့ကိုနဲ့တော့ကိုကတော့ဘာမှသူတို့ထက်မသားကြလည်းမရှိသူတို့ထက်နိုင်ကြကြလည်းမရှိဘူးထင်တယ်ဟုတ်
ဒီ national costume ပြိုင်ပွဲပေါ့လေအဲ့ဒီအတွက်ဝစ်စုံကိုရွေးတဲ့နေရာမှာဟိုပန်ဒရာဘရင်မရဲ့ဝစ်စုံဆိုပြီးတော့ဟိုတီထွင်ထားတဲ့ဝစ်စုံပုံစံပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ရှင်းပြပါအောင်ရှင
်ဒီဝစ်စုံလေးနဲ့ပတ်သက်ပြီးတော့ညီမရဲ့ National Director ပေါ့နော်မဆိုးရွေးရာစီစဉ်ပေးထားတာပါညီမရဲ့မျက်နှာအနေထားနဲ့နောက်ဒီ National Costume ကိုအမားကလည်းသူလေ့လာထားဖို့အရာရင်းနဲ့ဆိုညီမမျက်နှာအနေထားနဲ့ဒီဝစ်စုံနဲ့လိုက်ဖက်မယ်လို့ကျွန်တော်ညီမတို့စီစဉ်ဖြစ်သွားတာပါ
ဒီမဲဆက်ကြော်လာပြိုင်ပွဲရဲ့နောက်ဆုံးအဆင့်ဖြစ်တဲ့ဟိုရေကူးဝစ်စုံပြိုင်ပွဲတို့နောက်ညနေခင်းဝစ်စုံပေါ့လေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ရှာထုံနေနဲ့ရောအဆင်သင့်ဖြစ်ပြီလားရှင
်ဟုတ်ကဲ့ပါမညီမဒီ swimsuit အတွက်လည်းညီမဒီကြားထဲမှာညီမ9လလောက်အချိန်ရရပေါ့နော်အဲ့ဒီအချိန်မှာညီမ volleyball တွေတခြားလုပ်ဖြစ်တယ်တော်တော်များများလည်းတတိထားမိလာကြတယ်ဘာလို့ဆိုတော့ညီမဒီပြိုင်ပွဲစပြီးတော့ရသွားတာနဲ့အခုချိန်နဲ့အများကြီးကွာခြားလာတယ်ညီမကိုညီမလည်းတည်တယ်အဲ့ဒီအပြင်ကိုဒီ national costume တွေကိုလည်းညီမတကယ်ကိုအားကျုံးမှန်တန်နဲ့အရင်စိတ်အားထက်တန်တယ်ပေါ့နော်ဘာလို့ဆိုတော့ဒီဝစ်စုံဝေးလိုက်ခြင်းအပြင်ကိုကိုကိုပို့ပြီးတော့လည်းယုံကြည်မှုရှိစေတယ်ဘလို့အချိန်မှပဲဝဝညီမဒီဝစ်စုံဝေးလိုက်တဲ့အချိန်တိုင်းညီမယုံကြည်ရဲ့ညီမကိုညီမ confidence အဖြစ်ထည့်ထားတယ
်90ကျော်ကြာပြီးရဲ့နောက်မှမှအခုလိုမြန်မာနိုင်ငံပြောင်းလဲလာတဲ့အနေအထားပေါ်မှာတခြားထွတ်ထွတ်လိုမြန်မာအမျိုးသမီးတွေနိုင်ငံတကာအလှမယ်ပြိုင်ပွဲတွေဖြစ်တဲ့အခုဆိုရင် Miss Universe ပြိုင်ပွဲတွေမှာပါဝင်ပြီးတော့ရှင်ပြိုင်လာရတဲ့အခါမှာညီမရဲ့အတွေ့အကြုံပေါ်အခြေခံပြီးတော့ညီမအမျိုးသမီးတွေကိုပေါ့နော်ဘာတွေအကြံပေးချင်ပါလဲရှင
်ညီမအလှမယ်တယောက်ဖြစ်ဖို့အတွက်ကလှနေဖို့တခုတည်းနဲ့မပြည့်စုံဘူးအဓိကတော့စိတ်အားထက်သန်အမယ်ကိုယ်စိတ်ထဲမှာအမြင်မေတ္တာစိတ်ဆိုတာရှိနေရပါဘူးဆိုတော့ကိုဒီနေရာရောက်လာပြီဆိုတာနဲ့ကိုဒီပြိတ္တတွေကိုကြိုက်တဲ့ပြိတ္တတွေရှိသလိုမကြိုက်တဲ့ပြိတ္တတွေကလည်းရှိမှာပဲအဲ့တော့နိုင်တဲ့တန်ကိုခံနိုင်သလိုကိုကရှုံးတဲ့တန်ကိုလည်းခံနိုင်ရမယ်အဲ့တော့အတိကတော့စိတ်တက်မြင့်ထားစေချင်ပါတယ်လို့အားလုံ
းဒီမိုးဇက်ဝိုင်ပြီးလို့ရှိရင်ဒုတိယမြောက်ပေါ့နော် Miss Universe ပြိုင်ပွဲမှာပါဝင်ပြီးတော့ရှင်ပြိုင်ရတဲ့အတွက်နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုရောဘယ်လိုတွေ့ရလဲရှင
်ညီမတို့ကဒုတိယအကြိမ်ပြိုင်ရတာဖြစ်တဲ့အတွက်နည်းနည်းအခက်အခဲလေးတော့ရှိရဲ့အဲ့ဒါဘာလဲဆိုတော့တချို့တွေကညီမဆိုတာကိုမသိသေးပါဘူးဒါကတော့ညီမအပွင့်လင်းဆုံးပြောပြတာညီမဒီပြိုင်ပွဲစောင့်ဝင်ချိန်မှာအခိုင်အကျစိတ်မကောင်းဖြစ်တယ်ဘာလို့ဆိုတော့သူတို့ကညီမတို့မြန်မာဆိုတော့သူတို့အတန်တောင်မထွက်တော့ဘူးအဲ့လိုမျိုးတွေရှိရယ်ပေါ့နော်ဒါပေမဲ့ဒါကလည်းဟိုကိုကဒီ90ကြီးအောင်ကြာပြီးတော့မှဒုတိယအကြိမ်ပြန်ပြန်ရတာဖြစ်တဲ့အတွက်မတိအောင်ကိုတိအောင်လုပ်နိုင်အကောင်းဆုံးပဲပေါ့နော်အခုဆိုရင်လည်းဒီမြန်မာဆိုတော့တော်တော်များများလည်းတိနေကြပြီနောက်ပြိုင်မိုးဝင်ဒီထဲမှာလည်းကိုနိုင်ငံတခုတည်းပဲလူမတိအောင်မဟုတ်ဘူးကိုထက်မတိသေးတဲ့နိုင်ငံတွေလည်းအများကြီးရှိရယ်ပေါ့နော်အဲ့တော့ကိုထက်အရန်တော်တက်နေတဲ့နိုင်ငံတွေလည်းအများကြီးရှိရယ်တကယ်နိုင်ငံကြီးတွေကလာပြိုင်နေတဲ့ miss တွေအများကြီးရှိရယ်အဲ့ဒီကြားထဲမှာကိုကတော့ပြိုင်ရတာဖြစ်တဲ့အတွက်ကိုအားငယ်နေတော့ကိုပဲရှုံးမှာပဲပေါ့နော်အဲ့ဒီအတွက်ဘာမှအားငယ်မနေဘဲနဲ့ကိုဘာတက်ကိုလုံးဆရာရှိရအောင်ဆက်လုပ်ပြီးတော့အကောင်းဆုံးကြိုးစားသွားပါမယ်လို့ဟုတ
်ခုရှာထုမိုင်ယာမီကိုလာတဲ့အချိန်မှာလေစိတ်မှာဒီမှာရှိနေတဲ့မြန်မာမိသားစုတွေကလည်းရှာထုကိုလာပြီးတော့ကြိုဆိုကြတယ်အားပေးကြတယ်ဒီပေါ်မှာရှာထုရဲ့အမြင်ကိုတည်ပြရစီရှင
်အများကြီးဝမ်းသာတယ်ဘာလို့ဆိုတော့ဒီစရောက်ခရေကကို့ဒီလောက်အများကြီးလက်လိုက်လဲနေကြိုကြလိုက်မယ်လို့လည်းမထင်တော့ဘူးအဲ့ဒီပြအမတ်တရအဖြစ်ဆုံးကဒီညီမတို့မြန်မာနိုင်ငံရဲ့ပထမဆုံး Miss Universe ပေါ့နော်1959ခုနှစ်ကအန်နီဒေါ်သန်းသန်းအေးကိုရိုင်တရဖူဆောင်းပြီးတော့ညီမကိုလာကြိုတယ်အဲ့တကူကတော့ညီမတို့တကယ်ဘရောမောင်လည်းမိနိုင်တော့မှာမဟုတ်ဘူးပေါ့နော်ကိုလေးစားအားကြခဲ့ရတဲ့ Miss Universe တယောက်ကကိုကိုလာကြိုတဲ့အတွက်အများကြီးလဲဝန်တာပါတယ်ဟုတ်အန်အော်ဆရာကြီးလည်းတနေ့တစ်နေ့ကိုအများကြီးကြုံနေရတယ်ဟုတ
်တော်လားရှင်များခင်ဗျာအခုလာမယ့်ဇန်နဝါရီလ25ရက်တနင်္ဂနွေနေ့မှာဆိုလို့ရှိရင်နောက်ဆုံးစကားတင်15ရောက်ရွေးချယ်ပြီးတော့အဲ့ဒီထက်ကနေပြီးတော့2015ခုနှစ်အတွက်မဲဆက်ကြဝလာကိုရွေးချယ်မှာဖြစ်ပါတယ်VOA American အတန်ရဲ့ကြာတာပရင်းနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာတို့ရရှိနေအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48နဲ့50တို့အပြင်လိုင်းလံမီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်နောက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
အဲ့လိုဆိုရင်သူသမရာကြီးပဲဗျာသမရာကြီးကိုယ်တိုင်ဥဆောင်ပြီးတော့အဲ့ဒီ6ရောက်တွဲဆုံပြီးတဲ့အခါမှာတိုင်းနာပြည်သူတွေလူထုလူသားတွေနဲ့နိုင်ငံအများစုတွေ
ဥကြောသံသာတင်ဆက်နေတဲ့မြမအရေးတုံးသက်ချက်အစီအစဉ်မှာနားဆင်ကြဖို့ရှိပါတယ်အဲဒီနောက်မှာတော့သူယုံကြည်ရာခန္ဓာကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုပြောပြပေးပါမယ်သောရရှင်များခင်ဗျာအရင်ဥဆုံးတင်ပြပေးခြင်းကတော့ AWD Online Magazine မှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ရိုက်တာသတင်းဌာနကတိန့်လေဝင်းနဲ့အင်ဒရူးမာရှယ်တို့ရေးသားထားကြတာပါကုလသမဂ္ဂပြည်တစားဆိုပြီးတော့မြန်မာဖုန်းတော်ကြီးတပါးရဲ့အဘုံအရင်တန်တန်နဲ့ပြောဆိုလိုက်တာဟာဗုဒ္ဓဘာသာကိုထိခိုက်စေနိုင်တယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။မြန်မာဗုဒ္ဓဘာသာဖုန်းတော်ကြီးတပါးကကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ်ကိုပြည်သူ့ဆမာကြီးလို့ရင်းရင်းသီးသီးခေါ်ဝေါ်ပြောဆိုလိုက်တာဟာတန်ခါဝီနီးကိုချိုးဖောက်လိုက်တာဖြစ်တယ်လို့သာသနာကိုညှိုးနှွမ်းစေနိုင်တယ်လို့တခြားအကျော်မော်ဖုန်းတော်ကြီးတပါးကမင်ကြားခဲ့ပါတယ်။ဒါပေမဲ့ဥဝိတ္တူဟာပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ခံရတာမျိုးတော့ရင်ဆိုင်ရပွဲမရှိဘူးလို့ရေးသားပါတယ်။ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကဝေဖန်သူတွေပြောဆိုနေကြတဲ့အမျိုးသမီးတွေနဲ့ဗုဒ္ဓဘာသာဝင်မဟုတ်သူတွေအပေါ်ခွဲခြားဆက်ဆံတယ်ဆိုတဲ့ဥပဒေကြမ်းတစ်ခုပေါ်မေးခွန်းထုတ်ခဲ့ပြီးတဲ့နောက်ဖုန်းတော်ကြီးဝီရသူကပြစ်တင်ပြောဆိုလိုက်တာပါ။ဥဝိတ္တူရဲ့ယင်သီးတဲ့စကားလုံးသုံးနှုံးဝေဖန်ပြောဆိုမှုကိုပြစ်တင်ရှုံချလိုက်တာကတော့မန္တလေးမြို့ကရွှေဝါရောင်တန်ကအရေးခင်ဦးဆောင်ဆရာတော်တစ်ပါးဖြစ်တဲ့ဆရာတော်ဦးတော်ပိတဖြစ်တယ်လို့ရေးပါတယ်။ဒါပေမဲ့ဥဝိတ္တူပေါ်ရေးယူမှုတစုံတရာလုပ်ဖို့တော့အစီအစဉ်မရှိဘူးလို့သာသနာရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်။သူမှသူ့ရဲ့အမြင်ကိုထုတ်ဖော်ပြောဆိုခွင့်ရှိပါတယ်ဒါပေမဲ့အခုလိုယဉ်သိတဲ့စကားလုံးတော့မသုံးသင့်ဘူးလို့အမိမဖော်လို့တဲ့အဲ့ဒီအရာရှိကပြောကြောင်းရေးသားထားပါတယ်ဥပဒေသူဟာဗုဒ္ဓဘာသာအစွန်းရောက်အမျိုးသားရေးအုပ်စုနဲ့ပတ်သက်ဆက်နွယ်နေသူဖြစ်ပါတယ်အဲ့ဒီအုပ်စုဝင်ဖုန်းတော်ကြီးတွေဟာတနေ့ကျရင်မြန်မာနိုင်ငံကိုမွတ်စလင်ဘာသာဝင်တွေကလွှမ်းမိုးသွားလိမ့်မယ်ဆိုတဲ့တရားတွေဟောကြားနေသူတွေဖြစ်တဲ့စသဖြင့်ရေးသားထားပါတယ်အပြည့်စုံကိုအရာဝတီအွန်လိုင်းစာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်ပြီးတင်ပြပေးမှာကတော့The Star Online မှာဖတ်ရှုရတဲ့သတင်းဆောင်ပါဖြစ်ပါတယ်မြန်မာနိုင်ငံရဲ့မူဝါဒတွေပေါ်အဝေးပန်းခံနေရခြင်းမြန်မာ policies criticize ဆိုပြီးခေါင်းစဉ်ပေးထားပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်လူမှုအတိုင်းဝိုင်းပေါ်မှာချမှတ်ထားတဲ့ကန့်သက်ချက်တွေပါဝင်တဲ့မြန်မာနိုင်ငံရဲ့မူဝါဒအပေါ်မှာ American ထိတ်တန့်တန်တမန်တဦးကနေဝေဖန်လိုက်တဲ့အကြောင်းရေးသားထားတာပါဒါဟာပဋိပက္ခတွေဖြစ်ပေါ်နေတဲ့ပြည်နယ်မှာနေထိုင်သူတွေပေါ်ဖိနှိပ်မှုတွေရှိတဲ့အကြောင်းဒုက္ခသည်များရေးရလက်တော်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချက်ကပြောတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ကိုတောရောက်ကြည့်ရှုလေ့လာခဲ့တဲ့လက်တော်နိုင်ငံခြားရေးဝန်ကြီးကလွန်ခဲ့တဲ့3နှစ်ကအုပ်စုနှစ်ဖက်ကြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာဖိနှိပ်ချုပ်ချယ်မှုအပြည့်နဲ့နေထိုင်နေကြတဲ့အနေအထားမှာရှိနေတယ်လို့ပြောပါတယ်။ရှာရှာပပဥပမာတစ်ခုအနေနဲ့ပြရရင်လူဖွဲ့စည်းနှစ်ခုဟာဇီးတစ်စီးထဲမှာအပြန်အလှန်ရောင်းဝယ်ဖောက်ကားကြပေမဲ့တခြားတစ်ဖက်မှာတော့ဘာသာမတူတဲ့ပုံမှာအခြေခံပြီးလုံးဝတီးခြားခွဲနေထိုင်တာကိုတွေ့ရတယ်လို့သူမကအလင်းနဲ့ထားပြီးပြောဆိုခဲ့ပါတယ်။မွတ်စလင်တွေရောဗုဒ္ဓဘာသာဝင်တွေပါနိုင်ငံရဲ့အခြေအနေကိုကြဆင်းအောင်လုပ်နေကြတယ်။နှစ်ဖက်စလုံးအရှုံးပေါ်စေပြီးတော့ဆင်းရဲတဲ့ပြည်နယ်တစ်ခုဖြစ်သွားစေလိမ့်မယ်လို့လည်းသူမကပြောပါတယ်။မပြုတ်ပြင်ရသေးတဲ့ဒီအခြေအနေကိုပြုတ်ပြင်ရမယ်။ဒေသရင်းမှာတင်ပြုတ်ပြင်လို့မဖြစ်နိုင်ရင်နေပြည်တော်ကပါပါဝင်ပြီးတော့ဆောင်ရွက်ရပါလိမ့်မယ်လို့ပြောဆိုသွားကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်အစုံကိုတော့ The Star Online မှာဖတ်ရှုနိုင်ပါတယ်
။ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုထုတ်လွှင့်ပေးကြတာပါ။အခုတော့နန္ဒခင်အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါ။ American Idiom 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီလိုမျိုးနဲ့တင်ပြမယ် idiom အသုံးကတော
့ hard of hearing
ဖြစ်ပါလေစာလုံးပေါင်းက h a r d hard ကခက်တာ o f of h e a r i n g hearing ကနားကြားရတာဆိုတော့ စကိုက်ထွန်းရဲ့ဓာတ်ရိုက်ဒီဘေကတော့နားကြရတာခက်တာပေါ့ဒီသုံးရဲ့ idiom အဒီဘေကတော့ရှင်းပါတယ်နားကောင်းကောင်းမကြရတာနားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားစင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shoutto make her understand what I want to say.
ကျွန်တော်ဘွားကသိနားမကြဘူး။နားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်အော်ပြီးတော့ပြောရတယ်လीလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားစင်ကြည့်ကြရအောင်
။ My grandmother is hard of hearing, so I have to shout to make her understand what I want to say.
နားကောင်းကောင်းမကြရတာနာနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
hard of hearing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါတော့နာနခင်အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုဒေါ်လှလတန်းကတင်ဆက်သွားတာဖြစ်ပါတယ်အခုတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်ပြည်တော်စုလွတ်တော်6ပွင့်ဆိုင်ရပြည်တော်စုလွှတ်တော်ကနေ6ပွင့်ဆိုင်တွေ့ဆုံဖို့တင်ပြချက်ပေါ်နိုင်ငံတော်သမ္မတဦးသိန်းစိန်ကဝိလေလေပြန်ကြားချက်ကိုဘလို့အထိပယ်ကောက်ယူကြမလဲဆိုတာ NLD ပြည်သူ့လွှတ်တော်အမတ်ဦးအောင်ကြည်ညွတ်နိုင်ငံရေးအကဲခတ်ဖြစ်တဲ့ဒေါက်တာရံမျိုးသိန်းတို့နဲ့အတူဦးကျော်စံတာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါခင်ဗျာ
6ပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့အရေးပြည်တော်စုလွှတ်တော်ကတင်ပြတဲ့ကိစ္စကိုနိုင်ငံတော်သမ္မတကပြန်ကြားထားတဲ့စာကိုတွေ့ရပါတယ်ဒီသမားရဲ့ပြန်ကြားစာဟာဘလောက်စင်းင်းပြသမှုရှိတယ်လို့နားလည်ပါသလဲခင်ဗျာသဘောရပါသလဲခင်ဗျာဒေါက်တာရံမျိုးသိန်းစာဆွေးနွေးပါခင်ဗျာ
သမားကနေကျွန်တော်တို့ပြည်တော်စုလွတ်တော်ကိုပြန်ကြားတဲ့စာဟာနိုင်ငံရေးအရာပေါ့လေရှင်းလင်းပြသမှုမရှိတာကိုတွေ့ရတယ်နောက်ပြီးတော့တစ်ချက်ပြန်မြင်တာကဘာလဲဆိုတော့ကျွန်တော်တို့အစိုးရဘက်ကနေပြည်တော်စုလွတ်တော်ဘက်ကိုပြန်ပြီးတော့ဒီတွဲဆောင်ဆွေးနွေးနဲ့ပတ်သက်တဲ့ဗောလီဘောကိုပြန်ပုတ်လိုက်တဲ့သဘောမျိုးလို့ကျွန်တော်ကမြင်ပါလေဗ
ျ။ဦးအောင်ကြည်ညွန့်ရဲ့သဘောထားလည်းသိကျင်ပါရခင်ဗျာ။သမနာရဲ့ပြန်ကြားစာဘယ်လောက်ရှင်းရင်းပြသသလဲဆိုတာ
။ရေးထားတာတော့ရှင်းပြီးပြန်ကြား။အင်မတန်လေးဟိုပေါ်တော့နူးညံ့လှပတယ်ကျူလိုတာတွေတော့အဲ့ဒါဒါတွေပတ်သက်ပြီးတော့ကောင်းနေတာလားလားတွေရောလို့သူကပြောထားတယ်ဗျ။ဒါမျိုးတကယ်တော့အနည်းကိုချုပ်လိုက်တဲ့အခါကျတော့အင်းကောင်းတော့ကောင်းတယ်နောက်မလုပ်နဲ့ဆိုတဲ့သဘောမျိုးပဲလို့ပဲကျွန်တော်လည်းသုံးသပ်လို့ရတယ်ဗျ
။ဆိုတော့ဒီလိုမရှင်းမလင်းဆိုတဲ့စာမျိုးပြန်ကြားတာဟာ၆ပွင့်ဆိုင်ဆွေးနွေးပွဲတောင်းဆိုမှုကိုသူမလိုက်လျော့ဘူးဆိုတော့သဘောလို့ကျွန်တော်တို့အတိတ်ပဲကောက်ယူကြမလားခင်ဗျာလော်ရန်မျိုးသိန်
းသမရကအကြောင်းပြန်ကြားတဲ့စာထဲမှာလေသူကဒီအစိုးရအဖွဲ့ကနေ UCB လုပ်တယ်14ဦးတွဲဆောင်ဆွေးနွေးမှုနဲ့ဒီ48ဦးတွဲဆောင်ဆွေးနွေးမှုတွေကိုသူကပင်လုံးကြီးလာခံတဲ့ကိုသူကနှိုင်းပြီးတော့ပေါ်ပြထားတာတွေ့ရတယ်ပေါ့ဗျာအဲ့တော့ကျွန်တော်အမြင်အားဖြင့်တော့ဒီတွဲဆောင်မှုနှစ်ခုလုံးဟာဟိုအားရချင်နေဆရာမရှိဘူး။နောက်အဲ့ဒီ14ဦးနဲ့48ဦးတွဲဆုံမှုအလွန်မှာနိုင်ငံရေးရပြောမယ်ဆိုလို့ရှိရင်မရေရာမသေးချာမှုတွေကဆက်ပြီးတော့ရှိနေသေးပဲ။နောက်အဲ့ဒီတွဲဆုံဆွေးနွေးမှုနှစ်ချိန်ဟာလည်းပဲအချိန်ကာလနှစ်လကျော်လောက်ကြာနေတာကိုတွေ့ရတယ်။အဲ့ဒီအခါကျတော့ဒီတွဲဆုံမှုနှစ်ခုကိုပင်လုံးကြီးလာခံတဲ့တော်မှနှိုင်းပြီးတော့ထည့်သွင်းထားတာကျွန်တော်အများအားဖြင့်ကိုယ့်ငချင်ကိုချင်တာပဲလို့ကျွန်တော်ကမြင်တယ်အဲ့ဒီဘက်ကနေတုံးသမယ်ဆိုလို့ရှိရင်၆ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကိုအချိန်ဆွဲချင်တဲ့သဘောမျိုးတော့ political world ပေါ့ဗျာနိုင်ငံရေးအဲစန္ဒအားနည်းတဲ့သဘောတွေ့ရတယ်လို့ကျွန်တော်ကမြင်ပါတယ်ဗ
ျ political world နိုင်ငံရေးစန္ဒအားနည်းတယ်ဆိုတာတကယ်တော့ဒါတိုင်းတာလို့ရတဲ့ကိစ္စတော့မဟုတ်ခင်ဗျာ intangible factor ကြီးဖြစ်တယ်ခင်ဗျာဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နောက်ဆုံးတွဲဆုံဆွေးနွေးမှုအပြီးထုတ်ပြန်ချက်ထဲမှာလည်းပဲနိုင်ငံရေးရတကယ်လုတ်ချင်တဲ့ဆန္ဒအားနည်းတယ်ဆိုပြီးတော့သုံးသပ်ထားတာတွေ့ရပါတယ်ဆိုတော့ဒီသုံးသပ်ချက်ကအချက်လက်ပေါ်အချိန်မခံဘဲနဲ့သုံးသပ်တယ်ဆိုတော့ဒါကိုကျွန်တော်တို့အတိအကျမှန်တဲ့သုံးသပ်ချက်လို့ပြောလို့ရမလားခင်ဗျာနိုင်ငံရေးဆန္ဒမရှိဘူးဆိုတာဥုံကြည်ညွန့်ပဲလို့ပြောချင်ပါလေ
အဲ့တော့သမရရဲ့ပြောနေတဲ့အကြောင်းအမူဒီပစ်ခုတဲ့တွေကိုကျွန်တော်တို့ရှင်းရှင်းလင်းလင်းသဘောပေါက်ကြပြသမရကဘာပြောလဲဆိုတော့နိုင်ငံတော်သမရဥဆောင်ပြီးတော့6ဦးသွေးဆုံဆွေးနွေးကိုတိုက်တွန်းတဲ့ကိစ္စကကောင်းမွန်တဲ့လူငန်းတယောက်ဖြစ်ပါတယ်လို့ပြောတယ်အဲ့လို့ဆိုရင်သူသမရကြီးပဲဗျသမရကြီးကိုယ်တိုင်ဥဆောင်ပြီးတော့အဲ့ဒီ6ယောက်တွေ့ဆုံပြီးတဲ့အခါမှာတိုင်းသားပြည်သူတွေလူထုလူသားတွေနဲ့နိုင်ငံရေးအင်အားစုတွေလက်ခံနိုင်လောက်တဲ့
ကိုစားပြုမှုတွေတို့ဘယ်လိုလုပ်ကြမလဲဒီလိုလူလားတောင်းတတဲ့မူပေါင်းတွေတို့ဘယ်လိုကြိုတင်ပြီးတော့သတ်မှတ်လိုက်ကြမလဲအဲဒီလိုတွေးဆတဲ့အခါမှာအလုံးကလက်ခံနိုင်လောက်တဲ့ပုံစံမျိုးလေးဖြစ်လိုက်ရအောင်အဲငါတို့တွေပွင့်လင်းမြင်သာမှုလေးရှိရအောင်ဘယ်လိုဒီစီစဉ်ဆောင်ရွက်ကြမလဲဆိုတာကိုသမရကဥဆောင်ပြီးတော့အဲ့ဒီ6ဦး6ဦးတို့နဲ့မှာပဏာမရတာလှုပ်လိုက်ကြမယ်ဆိုရင်ဒါပေါ်လက်တီကဝင်တကယ်ရှိတယ်ဆိုတာရဲ့တက်တည်ကြချက်ပဲလေအခုကအဲ့ဒီကိုကိုလှုပ်ရမယ်လို့ပြောဟုတ်သူကမလုပ်ဖဲနဲ့အဲ့ဒါတွေကိုဘယ်လိုဆောင်ရွက်ပေးစီခြင်းလဲဆိုတာကိုပြည်တော်စုလွတ်တော်ကနေပြီးတော့ပြန်ပြီးတော့အကြံပေးပါအောင်လို့ပြောတဲ့ခါကျတော့ရှင်းနောက်စီစဉ်မှုမှာပေါ်လက်တီကဝင်အားနေတယ်ဆိုအဲ့ဒီချက်နဲ့ကိုကျွန်တော်တော်တော်လုံလောက်တယ်လို့ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကသူရဲ့ပြန်ကြချက်အပိုက်ဆုံးမှထင်ပါတယ်ဒါဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းထားတဲ့ဘယ်ပုံမှတနေအကညီရမယ်ပြင်မယ်ဆိုရင်436ကိုလည်းဖော်ပြထားတယ်ကြည့်လိုက်ရင်436တိုင်းသာပြင်ရမယ်ဆိုပြီးတော့သမ္မတကတုံ့ပြန်ခြင်းတဲ့သဘောလားနံပါတ်1ကအဲ့ဒီတိုင်းဆိုရင်ဒါ
တကယ်ပြောအဲ့ဒီပုံမှန်လို့ဒီပြီးတော့စဉ်းစားမယ်ဆိုရင်တကယ်တော့လို့ဘာမှပြောရှိတဲ့ကျေးဇူးလေးအောင်လုပ်ပြီးတာပဲဒါပြည်ဖို့ကြံမှုဒီပြည်စင်မှုပြတ်တန်းတဲ့အခန်းစနေရဲ့4-2-4-2-4-6တာအဲ့ဒီတိုင်းကျင်းရမယ်ဆိုတာဒါအမြင်မထောက်ဒါမလို့ဒီလိုပြင်တဲ့ခါမှာအမတရှိနေတာကတော့တော်ကမထောက်ခံရင်ဘာမှပြင်မရဘူးဆိုတဲ့အဖြေကြီးကရှိတယ်အဲ့တော့ဒီလိုဆိုရင်တမတော်ကလည်းထောက်ခံနိုင်လောက်တဲ့အခြေအနေမျိုးတွေရှိတာဘူးဆိုရင်ပထမဦးဆုံးကတွေ့ဆုံကြမယ်ဆွေးနွေးကြမယ်ညှိနှိုင်းကြမယ်ဘလောက်တည်းတော့ဖြစ်ဖြစ်တယ်လေဆိုတာကိုတကယ် political will ရှိတယ်သမ္မတကြီးကဥဆောင်ပြီးတော့ညှိနှိုင်းတဲ့အခါကျတော့သမ္မတကြီးပြောနေတယ်အကောင်းဆုံးအခြေအနေတွေဖြစ်အောင်ဘယ်လိုပြင်ရပြည်လုပ်မလဲဘယ်လိုစီမံဆောင်ရွက်မလဲဆိုတော့သမ္မတကဥဆောင်ပေးမယ်ဆိုရင်အခြေအနေဆုံးနဲ့အကောင်းဆုံး political will မဖြစ်နိုင်ဘူးလားဗျာ
ဟုတ်ကဲ့
ဒါလို့မဟုတ်ဘဲနဲ့အခုလိုဝိလေကြောင့်ပါဖြစ်နေတာဟာတိတိကြီးနဲ့မတိပြန်ဆောင်နေလို့ဖြစ်နေတယ်လို့ကျွန်တော်ဒီလိုပဲသဘောရတယ
်ဟုတ်ကဲ့ဒေါက်တာရန်မျိုးစင်းကိုကျွန်တော်မေးချင်ပါတယ်နောက်အဲ့ဒီထက်မှရထားတာတိုင်းရင်းသားကိုယ်စားလှယ်ရဲ့သဘောထားကိုလည်းထင်ခါရမယ်ဘာညာပြောထားရတယ်ဒါပေမဲ့တိုင်းရင်းသားကိုယ်စားရဲ့သဘောထားတဲ့တက်မတော်ရဲ့သဘောထားကိုများစုအဓိကထားပြီးလိုချင်နေသလားစာထဲမှာမဖော်ပြထားတော့လဲဆိုတာလည်းစဉ်းစားစာတစ်ခုဖြစ်လာတယ်လို့ထင်ပါတယ်ဒေါက်တာရန်မျိုးစင်းပဲလို့သဘောပါလဲခင်ဗျာ
အဲကျွန်တော်အမြင်ကတော့ဗျာကျွန်တော်ကအစိုးရရဲ့တက်မတော်ရဲ့လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီရဲ့ကိုကျွန်တော်ကဘက်တစ်ဖက်တည်းလို့မြင်ပါတယ်ဗျ။အဲ့ဒီအခါကျတော့ကျွန်တော်အမြင်အားဖြင့်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တမရကပြန်ပေးတဲ့စာထဲမှာဖော်ပြချက်ကိုကြည့်ရင်သူကအခန်းစနစ်ပါပုံမှန်တွေနဲ့အညီဆောင်ရွက်မှသာအဲအောင်းဝင်မယ်ဆိုတဲ့သဘောမျိုးကိုအသားပေးပြီးပြောသွားတာကိုတွေ့ရပါတယ်။အဲ့တော့နောက် तू อ่ะပြောသွားတာတခြားနိုင်ငံတွေရဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေနဲ့ तू อ่ะနှိုင်းယှဉ်ပြီးပြောတာကိုတွေ့ရတဲ့အခါကျတော့ကျွန်တော်ထပ်ပြီးဆွေးနွေးချင်တာပေါ့လေ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်လုံးကျွဆန္ဒခံယူပွဲလုပ်ခဲ့တဲ့ရလတ်ဟာအငင်းပွားပွဲရာရလတ်ဖြစ်နေတယ်ဆိုတဲ့အချက်ပါပဲဗျပြည်သူလူထုရဲ့ထောက်ခံမှုကိုကိုးစားမပြုမှုတွေနဲ့ကျင့်နဲ့နေတယ်လို့ကျွန်တော်ကမြင်ပါတယ်ဗ
ျဟုတ်ကဲ့နောက်တစ်ခုက तू อ่ะပြည်တော်စုလှတ်တော်ကိုပြန်ပြီးဗော်လီဘောပရိုက်တယ်ဆိုရပါစို့မူပေါင်းတွေကြိုတင်ချမှတ်ပေးရမယ်ဘယ်လိုလုပ်စီချင်ပြောပါဆိုတော့ကဲသမ္မတကြီးကအဲ့လိုပြောစီချင်ဆိုပြောတယ်ဗျာကျုပ်တို့ကဒါရီဒါရီလုပ်စီချင်တဲ့ဆွေတော်ပြည်တော်စုလှတ်တော်ဘက်ကပြန်ပြီးတော့တင်ပြနိုင်တဲ့အလားအလာကမရှိဘူးလားခင်ဗျာအဲ့လိုတင်ပြလိုက်ရင်တော့ဘယ်လိုနေမလဲအဲ့တော့ဦးအောင်ကြည်ညွန့်ပြောပါခင်ဗျာ
အဲ့တော့ကျွန်တော်လှတ်တော်ရဲ့အခန့်ကဏ္ဍဗျာလှတ်တော်ရဲ့အခန့်ကဏ္ဍကအသေးစိတ်လုပ်ငန်းတွေကိုလှတ်တော်ကလုပ်ဖို့မဟုတ်ဘူးကျွန်တော်တို့ဖွဲ့စည်းပုံခြေခံဥပဒေချက်ကန်ပဲလဲဆရာတကယ်သွားရမယ်ဆိုရင်အုပ်စုရေးဖွဲ့စည်းရလို့ရမယ်လုတ်တင်လုတ်ထိုက်တဲ့ကိစ္စရက်တွေကိုလူတာတဲ့ပို့ပြီးကျွန်တော်တို့ကလွှတ်တော်ကဝင်ပြီးဆက်ဖက်စရာအကြောင်းမရှိဘူးတကယ်တော့အကောင့်ထဲပို့မယ်ဆိုရင်အကောင့်ထဲပို့ပြီးခြင်းနဲ့ဆိုရင်အကောင့်ထဲပို့လိုက်ရမယ်အနေအထားမျိုးကဒီအစိုးရဘက်မှာပဲရှိတယ
်ဟုတ်ကဲ့ဆိုတော့အစည်းအဝေးအချက်လက်ကိုလုတ်ခွင့်နိုင်တော့မယူဆဘူးပေါ့ဗျာဒီမှာသူ့အသွင်ကမူပေါင်းတွေကိုကြိုတင်ချမှတ်ဖို့လိုတယ်ဆိုတော့ပြည်တော်စုလွှတ်တော်အနေနဲ့မူပေါင်းတွေချမှတ်ပေးပဲကိစ္စကောမဖြစ်နိုင်ဘူးလားဒေါက်တာညမျိုးစင်းသဘောထားလည်းပြောပါခင်ဗျာ
အဲကျွန်တော်ရဲ့သဘောထားကတော့ဟိုအဓိကတော့ပေါ့လေဟိုတမရအနေနဲ့တော့ဥဆောင်ပြီးတော့ဒီ6ဦးတွဲဆောင်ဆွေးနွေးပွဲကိုပေါ်ဆောင်တာကတော့ပို့ပြီးတော့အကောင်းဆုံးလို့ကျွန်တော်ကမြင်ပါတယ်တစ်ဖက်ကပြောင်းစုလွတ်တော်ဘက်ကလည်းပဲဒီ6ဦးတွဲဆောင်ဆွေးနွေးပွဲကိုပုံဖော်မဲ့နိုင်ငံရေးအခြေခံတချို့ကိုအဲစဉ်းစားထားမယ်ဆိုရင်ကျွန်တော်ကတော့ပို့ပြီးသိလို့တယ်သိလို့တယ်လို့တော့ကျွန်တော်ကကျူစားပါတယ်ဗျအဲ့ဒီမှာကျွန်တော်တစ်ချက်ဖြည့်ပြီးတော့ပြောပြချင်တာကဒီပြည်တော်စုလွတ်တော်ကိုပြန်ပို့တယ်ဒီသမရရဲ့အကြောင်းကြားစာထဲမှာကျွန်တော်တို့ဒီရ ရန်ကုန်တိုင်းဒေသကြီးလွတ်တော်ရဲ့ဆုံးဖြတ်ချက်တို့စကိုင်းတိုင်းဒေသကြီးလွတ်တော်ရဲ့ဆုံးဖြတ်ချက်တို့ချင်းပြည်နယ်ရှမ်းပြည်နယ်မှာရှိတဲ့တိုင်းရင်းသားတွေရဲ့သဘောထားထုတ်ဖော်ထားရှိမှုတို့ကိုလည်းအလေးထားထည့်သွင်းစဉ်းစားဖို့ဆိုပြီးသူကပြောပါတယ်ဗျ။အဲ့ဒါနဲ့ဆက်ဆက်ပြီးကျွန်တော်ကဘာစဉ်းစားမိလဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်နေတဲ့ကာဏ္ဍတစ်လျှောက်လုံးမှာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဦးဆောင်ပြီးတော့ပြည်သူလူထုရဲ့ဆန္ဒသဘောထားကောက်ယူထားတဲ့လက်မှတ်၅တန်းကိစ္စကိုလုံးဝထည့်သွင်းပြောကြားတာကိုမတွေ့ရပါဘူး။နောက်တီတောင်စုလွတ်တော်ကနေထုတ်ပြန်တဲ့အစီအခံစာမှာလည်း၅တန်းလက်မှတ်ရေးထိုးထားတဲ့ကိစ္စနဲ့ပတ်သက်ပြီးဖော်ပြထားတာကိုမတွေ့ရပါဘူး။အဲ့တော့အဲ့ဒီလိုအခြေအနေတွေနဲ့နိုင်ရှင်သုံးသပ်ကြည့်မယ်ဆိုရင်အဲတမရနဲ့အစိုးရအာဏာရပါတီဘက်ကလက်တွဲကြပြီးတော့ရေရှည်အမြင်ရှိတဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲတွေတကယ်ပေါ်ဆောင်မှု political will နိုင်ငံရေးဆန္ဒအပိုင်းမှာအတော်အားနည်းနေတယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့ဆိုတော့အဲ့ဒီလူ၅သန်းရဲ့လက်မှတ်ဟာဥအောင်ကြည်ညွန့်တို့ဘက်ကတမရစီကိုပြေးတာလားလွှတ်တော်ကိုတင်ပြတာလားခင်ဗျာ။
ကျွန်တော်အဲ့ဒီဒီငါးသားရဲ့နံပါတ်ဒီကိုကျွန်တော်တမလရှိဦးလည်းပေးသလိုကျွန်တော်လွတ်တော်ကော်မတီတွေလည်းလွတ်တော်ဦးလည်းကျွန်တော်အကုန်လုံးပို့ထားပြီးသားဗ
ျဆိုတော့ဘယ်လိုမျှော်လင့်ထားပါလဲအဲ့ဒီကိစ္စအပေါ်မှာလွတ်တော်ကရောဘယ်လိုတုံ့ပြန်တယ်လဲတမဒပိုင်းရဲ့အုပ်ချုပ်ရေးပိုင်းကရောဘယ်လိုတုံ့ပြန်လာလိမ့်မလို့မျှော်လင့်ထားပါလဲခင်ဗျာ
အဲ့အခုချိန်ကြီးတော့ဒီငါးသားနဲ့ပတ်သက်လို့တမဒရဲ့ဘက်ကလည်းပဲဘာမှမပြောသလိုလွတ်တော်တွေကလည်းချင်းသားမြင်သားတဲ့အနေအထားမျိုးတော့ကျွန်တော်တို့မတွေ့ရသေးဘူးဒါကြောင့်မလို့ဖွဲ့စည်းပုံခြေခံဥပဒေတကယ်ပြင်ဆင်ရေးကပြင်အောင်တဲ့ပေါ်တဲ့အခါမှာအဲ့ဒီလူ၅သန်းရဲ့သဘောထားမှတ်ချက်ကိုပြည်သူရဲ့တန်ဟာလွတ်တော်ရဲ့အတန်ပြည်သူဆန္ဒလွတ်တော်ဆန္ဒတကယ်ပြည့်မြောက်မလားမပြည့်မြောက်မလားဆိုတော့ကျွန်တော်စောင့်ကြည့်ရမယ့်အနေအထားမျိုးပဲရှိတယ
်။လွတ်တော်မှာအဲ့ဒီ၅သန်းလက်မှတ်ကိစ္စကိုထည့်သွင်းဆွေးနွေးပါလားခင်ဗျာကြီးတော့
။အခုအဲ့ဒါတော့ထည့်သွင်းဆွေးနွေးတဲ့အနေအထားမျိုးကြီးတော့မရောက်သေးဘူးကြီး။အဲ့ဒါကကျွန်တော်တို့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကောင်တဲ့ပေါ်မှုလွတ်တော်ဒီလုပ်နေပြီးတော့လုပ်နေတဲ့ကာလမှာပဲအဲ့ဒါကိုလွတ်တော်ကိုတင်လိုက်တာအဲ့တော့သူကတူကောင်တီဆွေးနွေးတဲ့ခါမှာလည်းဒီကိစ္စနဲ့ပတ်သက်လို့ထဲကောင်တင်ရထဲပြင်စဉ်းစားတဲ့အကြောင်းပေါ်ပေါက်ခဲ့သည
်ကျွန်တော်နောက်ဆုံးမေးချင်တဲ့မိကောင်ကတော့ထဲကစဉ်းစားကြည့်ရင်တော့သမရကအခုပညာရေးဥပဒေနဲ့ပတ်သက်လို့လည်းပဲဘယ်လိုဆိုပြီးတော့သူတုံ့ပြန်တယ်ဒါပြန်ပြီးစဉ်းစားကြပါဆိုပြီးတော့လွတ်တော်ဘက်ကိုစာရေးရတွေ့တယ်အခုဒီကိစ္စမှာလည်းပဲအလားတူပဲလူတွေကဒီလိုတောင်းဆိုနေကြတယ်ဒီလိုပြန်စဉ်းစားပါဆိုပြန်ရေးတယ်ဆိုတော့တကယ်တော့သမဒရဲ့စိတ်ထဲမှာတော့သူဟာလူမှုဆန္ဒသဘောထားနဲ့လိုင်းညီအောင်ဆောင်ရွက်ဖို့ကြိုးစားသားပဲဆိုတော့ပြတ်သက်ဖို့ကြိုးပမ်းနေထင်ပါတယ်အဲ့လိုဆရာတို့ကအဲ့လိုထင်ပါလားအဲ့လိုကြိုးပမ်းမှုဆိုခဲ့ရင်သူရဲ့ကြိုးပမ်းမှုအထမြောက်ပါသလားခင်ဗျာဦးအောင်ကြီးညောင်းအဲ
ကျွန်တော်မြင်တာတော့ရှင်းရှင်းလေးပဲဗျာတလို့ဆိုရင်ကောင်းတယ်လို့ပဲပြောရမှာပဲဒီချိန်ကလုံးဝမယ့်အချိန်ကြီးပြောရမယ့်အချိန်မဟုတ်ဘူးလို့ရမယ်လို့ကဘလို့ပဲနဲ့ပြောညီနေတာလည်းသိတဘာဝမကြဘူးလို့ပဲပြောချင်တာပဲ
။ဟုတ်ကဲ့ဒေါက်တာညမျိုးစင်ရဲ့နောက်ဆုံးမှတ်ချက်သိကြပါရစေ။
အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့သမရကလွတ်တော်ကိုပြန်ဖို့ရဲ့ဆာမှာကြည့်ရင်လည်းပဲအဓိကကြတဲ့ဥမာចောင်းသားတမကလို့ကိစ္စမျိုးကိုចောင်းသားတမကလို့တော့တုံးပြီးတော့မဖော်ပြထားတာကိုတွေ့ရတဲ့အခါကျတော့ဒါဟာတပတ်ကကြည့်ရင်ပေါ့လေနိုင်ငံရေးရမယုံရစီလူတဲ့သဘောလားနောက်ပြီးတော့ရွေးကောက်ပွဲနီးတဲ့အတွက်ကြောင့်မလို့အဲနိုင်ငံရေးထောက်ခံမှုတစ်ခုရဖို့အတွက်ရည်ရွယ်ပြီးလုပ်တာလားလို့တော့ကျွန်တော်ကတန်လျာရှိပါတယ်ဗျဒါပေမဲ့အဲ့ဒါကိုကြည့်လို့ရှိရင်တော့ political will အပိုင်းမှာတော့အင်မတန်မှအားနည်းတာကိုတွေ့ရပါတယ်ဗျ
အပတ်စဉ်မြန်မာအရေးတုံ့တက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါခင်ဗျာဦးကျော်စန်းသာအစီအစဉ်တင်ဆက်တာပါအခုတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပါတော့မယ်အခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့တစ်ချိန်လုံးကတောင်သူလေသမားလှုပ်ခဲ့ပြီးဖုန်းကြီးတင်ပညာရေးအဆင့်ကနေဒီကနေ့အမေရိကန်နိုင်ငံအော်ရီဂွန်တက္ကသိုလ်မှာလူမှုစီမံခန့်ခွဲပညာတော်အသင်းဖြစ်ပညာစည်းပူးနေတဲ့ကိုဝင်းမင်းရဲ့ယုံကြည်ရကိုနားဆင်ရပါမယ်မမ်မိုးဖြူကတင်ဆက်ထားတာဖြစ်ပါတယ်
ကျိုးစားခြင်းနဲ့ဒီအခွင့်အရေးကိုဖန်တီးနိုင်တယ်လို့ကျွန်တော်ယုံကြည်တယ်။ကျွန်တော်ထင်ဒီယုံကြည်တာကဒီကောင်းဆောင်ကောင်းတယောက်ဖြစ်ဖို့အရင်အရေးကြီးတယ်။ကိုဖြစ်ခြင်းနဲ့စိတ်ဓာတ်ပေါ့နော်ကိုဖြစ်ခြင်းဘာလို့လဲကောင်းဆောင်စုတယောက်ကဒီလိုမျိုးအဆုံးအဖြတ်အမှားတစ်ခုကလူအများကြီးကိုတည့်ရောက်နိုင်တယ်ဆိုတော့ကျွန်တော်တို့ဒီဒီကြုံတွေ့ခံစားခဲ့ကြရတယ်။အဲ့တော့ကောင်းဆောင်ကောင်းဖြစ်ဖို့လိုတယ်ကောင်းဆောင်ကောင်းဖြစ်တဲ့နေရာမှာကျွန်တော်တို့ဘယ်လို ညို့လောက်ရမလဲဆိုရင်ကျွန်တော်ယုံကြည်တာကတော့ကျိုးသားဖို့လိုတယ်ဘဝတစ်ခါတည်းလေးကျွန်တော်တို့ဖြစ်စေခြင်းလို့ရှိပြခြင်းလို့ဖြစ်တတ်ကြတာမျိုးကျွန်တော်တို့တချို့တည်းအဆင်းရတဲ့မိသားစုကလာတာရှိမယ်နည်းနည်းပညာတတ်တဲ့မိသားစုကလာတာရှိမယ်ဒါမှမဟုတ်ဘာမှမရှိတဲ့မိသားစုကလာကောင်းလာတာရှိဒါပေမဲ့ဒီကကျိုးသားခြင်းစိတ်ဓာတ်တစ်ခုရှိတယ်ဆိုရင်ကျွန်တော်ကတော့ဒီအောင်မြင်မှုကိုတက်လန်းတဲ့နေရာမှာအစားလို့ကျွန်တော်ကတော့ယုံကြည်တယ်အဖြစ်လို့လဲဆိုတော့ဒီအခွန်လန်းနေဖန်တီးတဲ့နေရာမှာကျိုးသားမှုအဓိကကျိုးသားပရမကျိုးသားရမယ်နောက်ပြီးရိုးသားရမယ်ပြီးရင်ကိုလိုနိုင်တဲ့လမ်းကိုဖောက်ဖို့စိတ်ဓာတ်ကိုင်းင်းဟိုကအတွေးအခေါ်အမြင်မားတွေအဲ့လိုမျိုးပေါ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်ရဲ့ယုံကြည်တာကတော့ဒီလူတူတယောက်ရဲ့ချမ်းသာတာဆိုတာတော့ဒါဒီပတ်စံရှိတာမရှိတာနဲ့ကျွန်တော်ကတိုင်းတာတယ်လို့ကျွန်တော်ကတော့ဘာလို့မချင်ဘူးဒီလူတူတယောက်ရဲ့ချမ်းသာမှုဟာကျိုးသားမှုရိုးသားမှုတွေးခေါ်မှုဇာယိတအဲ့ဒီခါရင်းနဲ့ပဲရေးရှိတိုင်းတာတယ်လို့ကျွန်တော်ကတော့ထင်တယ်အခုလည်းတော့ကျိုးသားမှုအဓိကထားမှတာလည်းအောင်မြင်မယ်ကျိုးသားဆိုဥမာဆိုပါဆိုခေါင်းဆောင်တရားဖြစ်ဖို့ဆိုလို့ရှိရင်ခေါင်းဆောင်တရားမှာရှိတဲ့ရှိအပ်တဲ့အရေးချင်းတွေဘယ်လိုလုပ်ရမလဲအဲ့လိုမျိုးတွေကိုကျိုးသားရမယ်တစ်ဆင့်နဲ့တစ်ဆင့်ပုံတော့အမြဲတမ်းပုံမှန်ကျိုးသားနေဖို့လိုအပ်တယ်နောက်ပြီးဘာလို့လဲဆိုလို့ရှိရင်ဘယ်လိုအချင်းမျိုးမှာပဲရှိရှိဒီအောင်မြင်မှုဆိုတာကိုယ့်ရဲ့လက်ကမ်းမှာလို့ကျွန်တော်ကတော့ထင်တယ်အောင်မြင်မှုကလက်ကမ်းမှာဆိုတာကအမြဲတမ်းကြိုးစားမှုနဲ့ရှင်သွင်းနေတာအမြဲတမ်းကြိုးစားနေမှာအမြဲတမ်းတီးထွင်ကြံစားမလို့ကိုယ်ပါလုပ်ရင်ကောင်းမလဲကိုဒီအလုပ်ဒီအလုပ်တစ်ခုကိုအောင်မြင်နေတယ်ဆိုရင်ဘယ်လိုလုပ်ရင်ရနိုင်လဲဆိုတာပုံမှာပဲဟိုစိတ်ကထားပြီးတော့လုပ်ရမယ်လို့ထင်တယ်အခက်အခဲဆိုတာဘဝတိုင်းမှာရှိမယ်နေရာတိုင်းမှာရှိမယ်ဘောတော့အဲ့လိုအခက်အခဲကိုဘယ်လိုမျိုးကြုံတွေ့ဖြတ်ကျော်ပေါ်ရမလဲဆိုတဲ့ဒီပုံမှာပဲမူတည်တယ်ပေါ့ဗျာဥမာဆိုပါလို့သူကဟိုအကြောင်းကိုခက်ခက်ခက်ခက်တဲ့ရတာရှိမယ်အလုပ်တစ်ခုကိုခက်ခက်ခက်ခက်လုပ်ရတာရှိမယ်ဒါပေမဲ့ဒီကလေးကျိုးစားပြီးတော့ပုံမှန်တက်လှမ်းသွားနေရဆိုလို့ရှိရင်ကျွန်တော်ကတနည်းအောင်မြင်နိုင်တယ်လို့ထင်တယ်။ဒါဖြစ်လို့လဲဆိုတော့ဥမာကျွန်တော်ကိုယ်တိုင်ဆိုလို့ရှိရင်အခုအချိန်မှာဆိုလို့ရှိရင်အမေရိကန်နိုင်ငံမှာပညာလာရောက်တင်ယူနေတာပုံတော့ကျွန်တော်လွန်ခဲ့တဲ့15နဲ့16နှစ်လောက်တုန်းကဆိုလို့ရှိရင်ဒီလိုမျိုးလာတင်နိုင်မှုအခွင့်အရေးကိုအိမ်မက်မက်ဖို့တောင်ကျွန်တော်ကမစဉ်းစားဘူးလွန်ခဲ့တဲ့လုံးမစံဝါစချောင်းနဲ့စက်ခွန်နဲ့လောက်ကဆိုလို့ရှိရင်ကျွန်တော်ကဒီမြန်မာနိုင်ငံစကိုင်းတိုင်းဒီစင်သေးကြည့်ရမှာပေါ့နော်အဲ့မှာကျွန်တော်ကတောင်သူလုံနေတဲ့လက်သမားတယောက်ပေါ့ကျွန်တော်ကအဲ့တော့ကျောင်းသားတယောက်တောင်မဟုတ်ဒီမန္တလေးပေါင်လို့ပုံတော်ကြီးပညာရေးကျောင်းဝင်နေပြီးတော့ဆယ်တန်းအောင်ပြီးတော့ကျွန်တော်ကတစ်ဆင့်ဒီအမေရိကန်နိုင်ငံကိုပညာလာရောက်တင်ယူနိုင်တာဘဝမှာဖြစ်ပြတာနဲ့တခါတလေကကို control လုပ်နိုင်တာရှိကောင်းရှိမယ်ဥပမာဆိုပါတော့ကိုမိဘကအဆင်မပြေတာစီးပွားရေးအဆင်မပြေတာဒါတွေကကိုတင်းချင်းချုံနိုင်တဲ့ပိုင်းနေမှာမဟုတ်တာအဲ့လိုမျိုးမဟုတ်ဘူးဆိုလို့ချင်းကိုလုံနိုင်တဲ့နေရာကနေကျွန်တော်ကတော့စပြီးတော့လုံနိုင်မယ်လို့ကျွန်တော်ကတော့အဲ့လိုမျိုးယုံကြည်တာပေါ့နော်ကိုရဲ့ကြိုးစားမှုယုံကြည်မှုပေးတယ်ဆိုလို့ချင်းနေရာတစ်ခုကိုရောက်နိုင်တယ်ဆိုတဲ့စိတ်ကိုထားပြီးတော့ကြိုးစားမယ်ဆိုလို့ချင်းအောင်မြင်နိုင်တယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့တချင်းကတောင်သူလေးသမားနောက်ပြီးတော့ဖုန်းကြီးဖုန်းတော်ကြီးတင်ပညာရေးအဆင့်ကနေပညာသင်ခဲ့ပြီးအခုအခါမှာအမေရိကန်နိုင်ငံအော်ရီဂွန်တက္ကသိုလ်မှာလာရောက်ပြီးတော့ပညာစီးပူးနေတဲ့ကိုဝင်းမင်းရဲ့ယုံကြည်ရာကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ဒီရာစုနှစ်စတင်ကလေးကအမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကြဲကြဲပြန့်ပြန့်တိုးတက်လာရမှာနှစ်နိုင်ငံကြားကုန်သွယ်မှုဟာ၅ဆအထိကိုခုန်တက်လာပါတယ်နှစ်နိုင်ငံကြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဟာဆိုရင်လေအမေရိကန်ဒေါ်လာ35ဘီလီယံနီးပါးရှိပြီးနှစ်နိုင်ငံစလုံးမှာအလုံးကင်ထောင်တောင်းချီရရှိခဲ့ကြတဲ့အထိပါဒါပေမဲ့လည်းအတူတကွဒီထက်မကလှုပ်ဆောင်နိုင်တာတွေရှိသလိုအတူတကွလှုပ်ဖို့လည်းလိုသလိုမြ мян ဆန်ဆန်လည်းလှုပ်ကြရလိမ့်မယ်လို့အိန္ဒိယနိုင်ငံက Vibrant Gujarat ညီလာခံဖွံ့ဖွဲအခမ်းအနားမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုသွားခဲ့ပါတယ်လာမယ့်နှစ်တွေမှာနှစ်နိုင်ငံနှစ်စဉ်ကုန်သွယ်မှုကို၅ဆအထိတိုးမြှင့်သွားဖို့အိန္ဒိယဝန်ကြီးချုပ် Narendra Modi ရဲ့ရည်မှန်းချက်ကိုအမေရိကန်ကလည်းလက်ခံထားပြီး ကျွန်တော်တို့အနေနဲ့ကုသရောင်းဝယ်မှုတွေတိုးချဲ့ဖို့တစ်ဖက်နဲ့တစ်ဖက်စီးပွားရေးကိစ္စဆွေးနွေးပြောဆိုကြတဲ့နည်းလမ်းတွေကိုပြောင်းလဲပြီးတော့ဆက်ဆံရေးကိုအခုထက်မကတိုးမြင့်ပြီးမျှော်မှန်းထားသလိုအမြင့်ဆုံးအဆင့်ထိရောက်အောင်လဲတိုးမြင့်လိုပါတယ်လို့ဝန်ကြီးကယ်ရီကပြောကြားသွားခဲ့ပါတယ်။မနစ်တုန်းကအိန္ဒိယလူလူကတိုင်းပြည်ခေါင်းဆောင်ဖြစ်ရွေးချယ်တင်မြှောက်ခဲ့ပြီးမကြခင်မှာပဲဝန်ကြီးချုပ်မူရီဟာသူ့ဆိုရကနေပြီးတော့အဓိကဦးစားပေးဆောင်ရွက်မဲ့ကိစ္စတချို့ကိုချပြခဲ့ပါတယ်။ဒီထက်မှအိန္ဒိယရဲ့အခြေခံအဆောက်အုံနဲ့ပြည်တွင်းကုန်ထုတ်လုပ်မှုတွေတိုးတက်ရေး၊စွမ်းအင်ဖူလုံရေးနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်မှုအိန္ဒိယနိုင်ငံတွေနဲ့အိန္ဒိယပစိဖိတ်ဒေသတွင်းမှာအိန္ဒိယရဲ့မဟာဗျူဟာကျတဲ့အခန်းကဏ္ဍကိုတိုးချဲ့သွားဖို့တွေပါဝင်ပါတယ်။ရည်မှန်းချက်တွေအကောင့်ထက်ဖော်နိုင်ဖို့လဲဝန်ကြီးချုပ်မူရီဟာအိန္ဒိယနဲ့နိုင်ငံခြားကုမ္ပဏီတွေအတွက်ပါစီးပွားရေးလုပ်ကိုင်နိုင်မဲ့ပတ်ဝန်းကျင်တိုးတက်စေဖို့အစီအစဉ်တွေကိုလည်းစတင်ခဲ့ပါတယ်။ဒီထက်မှတော့အာမခံလုပ်ငန်းတွေကာကွယ်ရေးနဲ့စေဝါလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံသူတွေအတွက်အဟန့်တားတွေရှိနေတာကိုဖြေလျှော့ပေးခဲ့တယ်လို့မြေယာကဏ္ဍပြုပြင်ပြောင်းလဲရေးကျိုးနီစနစ်အဆုံးသက်ရေးကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေပေါ်တဆင့်ကန်အခွန်တုတ်ကောက်ခံမှုတွေကိုအစားထိုးပြောင်းလဲတဲ့အစီအစဉ်တွေကိုကြေညာခဲ့တာလည်းပါဝင်ပါတယ်။အိန္ဒိယနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဖြစ်တဲ့အခြေခံအဆောက်အုံတွေတိုးတက်ရေးနျူကလ িয়ার စွမ်းအင်သုံးစွဲနိုင်ရေးတန်ရှင်းရေရရှိရေးနဲ့ကျေးလက်ဒေတာတွေမှာလျှက်စစ်စွမ်းရရှိရေးပြဿနာတွေကိုဖြေရှင်းဖို့သဘောတူညီချက်ရရှိထားတဲ့အတိုင်းအမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံပူးပေါင်းဆောင်ရွက်နေကြတာလည်းဖြစ်ပါတယ်။အတူတကွလက်တွဲလှုပ်ဆောင်တဲ့အခါကမ္ဘာပေါ်ကတက်တန်းအရင်ဆုံးနဲ့အကြီးမားဆုံးဒီမိုကရေစီတိုင်းပြည်တစ်ခုအဖြစ်အိန္ဒိယနိုင်ငံသားမကအာရှတလွားနဲ့ကမ္ဘာပေါ်ကတန်းပေါင်းရာချီတဲ့ပြည်သူတွေအတွက်လုံခြုံရေးနဲ့ဖွံ့ဖြိုးမှုတွေရရှိမဲ့ခေတ်သစ်တစ်ခုထူထောင်ရမှာအထောက်အကူဖြစ်လာလိမ့်မယ်လို့ယုံကြည်ပါကြောင်းနဲ့အလွန်အမင်းဆင်းရဲမွဲတေမှုတွေနဲ့ကြုံတွေ့ခဲ့ရတာတွေလည်းအဆုံးသတ်နိုင်မှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားသွားခဲ့ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။သူရချင်းတို့အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဖို့မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ။view american အတန်ကနေကြာတာပရီးနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးတဲ့တနာရီသားအစီအစဉ်ကိုအချိန်မရလိုက်သူတွေအတွက်မနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ် view မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရီးနေထုတ်လွှင့်ချက်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
Republican နဲ့ဦးဆောင်တဲ့လွှတ်တော်နေရပောင်းကိုမိန်ကွန်းပြောပြီးနောက်တစ်ရက်ဖြစ်တဲ့ပေါ်တူနေမှာသမ္မတ Barack Obama ဟာ Republican ရှေ့ဦးစွဲတွေနေထိုင်တဲ့ဒေသတွေကိုသွားပြီးလူလက်တန်းစားတွေအတွက်အထောက်အကူပြုမယ့်အစီအစဉ်နဲ့ပတ်သက်ပြီးပြောဆိုဖို့ရှိနေပါတယ်။သမ္မတဟာ Idaho နဲ့ Kansas ပြည်နယ်တွေကိုနှစ်ရက်ကြာခီးစဉ်သွားအောင်နေတာဖြစ်ပြီးပြန်လည်နှလန်ထလာတဲ့စီးပွားရေးအခြေအနေပေါ်ကနေအခွင့်အရေးကောင်းရနိုင်မယ့်အနေအထားကိုအဲ့ဒီပြည်နယ်တွေမှာပြောဆိုမှာပါ။နိုင်ငံတော်အခြေပြမိန်ကွန်းပြောဆိုပြီး Republican တွေချီးစိုးတဲ့ပြည်နယ်တွေကိုအခုလိုအရင်ဆုံးတွားရောက်ဖို့စီစဉ်ခဲ့တာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံထဲမှာရုရှားတပ်သား9000ကျော်လောက်ရှိနေတယ်လို့ယူကရိန်းသမ္မတကပိုတိုဝန်နေမှာပြောဆိုလိုက်ပါတယ်။ယူကရိန်းအစိုးရတပ်တွေရုရှားလူလာတဲ့တပုံတွေကိုနှိမ်နှင်းနေတဲ့အရှေ့ပိုင်းဒေသတွေကိုရုရှားကတန်ချက်ကာကာစီ900ကျော်လက်နက်ကြီးတွေနဲ့တန်ချက်ကာအသုံးဆောင်တွေပေးပို့နေတယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောဆိုလိုက်ပါတယ်။အစ္စရေးနိုင်ငံ Tel Aviv မြို့ကဘတ်စကာတစင်းပေါ်မှာလိုက်ပါလာသူတွေကိုပါလက်စတိုင်းသားတအုပ်ကတိုက်ခိုက်ခဲ့ရမှာအနည်းဆုံးလူ12ဦးဓာတ်ထိုးခံပြီးအများပြားဒဏ်ရာရခဲ့တဲ့အကြောင်းအစ္စရေးရဲတပ်ဖွဲ့ကပြောပါရယ်ဒီကနေ့တိုက်ခိုက်မနေ့ကတိုက်ခိုက်မှုအတွင်းဘတ်စကာမောင်းသူကိုအရင်ဆုံးဓာတ်နဲ့ထိုးခဲ့ပြီးနောက်ထပ်ခီးသည်တွေကိုဆက်လက်တိုက်ခိုက်ခဲ့တယ်လို့လည်းဆိုပါရယ်ခင်ဗျာယီမန်သမရမန်ဆော့ဟာရီကတဘုံတွေနဲ့သဘောတူညီမှုတစ်ခုရပြီလို့ပြောကြားလိုက်ပါတယ်။သမရအင်တော်ကိုသိမ့်ပိတ်ထားတဲ့ဟူသီတဘုံတွေလက်မခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးတင်သွင်းထားတဲ့အစုပြည့်ချက်ကိုပယ်ဖျက်ပေးဖို့ကံလိုင်ရင်အခုလိုသဘောတူညီချက်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ထိတ်ဆုံးရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်ကြီးညာသွားခဲ့တာဖြစ်ပါတယ်။ဒီမိနစ်တွေအစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ကျွန်တော်ဆက်မိုးပြပါ။ညနေဘက်6:00ကနေ9:00ထိထုတ်လွှင့်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ရှိကြောင်းတည်ပေးပါရစေခင်ဗျာ။
This program has come to you from the Voice of America, Washington.